Welcome to the Voice of America in Burmese.
ချစ်စွာသောတော်တော်ရှင်များတားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်မတ်လ23ရက်စနေမနက်ခင်းမြန်မာပိုင်းရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းတုံမီတာ3249လိုင်းလံမီတာ190အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ငင်းရေးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
လုံခြုံရေးကောင်စီမှာအမေရိကန်တင်သွင်းတဲ့ဂါဇာအပြစ်ရဲ့ရေးအဆိုကိုရုရှားနဲ့တရုတ်တို့ကဗီဒီယိုသုံးပယ်ချလိုက်ပါတယ်။မော်စကိုမြို့ကာဗောယုံတခုကိုတနက်သမားတွေဝင်ရောက်ပစ်ခတ်သွားပါတယ်။ဗြိတိန်ဝေလာမင်းနမီကက်သရင်ကင်ဆာရောဂါအတွက်ဆေးကုသမှုခံယူနေရပါတယ
်။အဲဒီလိုနောက်ဆုံးရသတင်းတွေအပြင်မှာမြေပုံဘက်မှာစစ်ကောင်စီတိုက်ခိုက်မှုဒေသခံတွေပြောပြချက်တခါရန်ကုန်ကနေကြံပိတ်ရဲ့နေရက်ပြောင်းကြမဲ့အလုပ်သမားတွေရဲ့အခက်အခဲပြန်လဲခေါင်းထောင်လာနေတဲ့ MLS ဈေးကွက်စနစ်အတင်းပေးဖို့ချက်တွေအပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းပြောဆိုရေးသားချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်မြ။နောက်ပတ်စဉ်အစီအစဉ်လေးထဲမှာတော့မြို့သမီးကဏ္ဍမှာဗဏ္ဍာရေးနဲ့စီမံအုပ်ချုပ်မှုတွေမှာကြားမှဒန်းတူညီဖို့မြို့သမီးတွေတိုက်တွန်းနေတဲ့အကြောင်းကိုတင်ဆက်ပေးဖို့ရှိပါတယ်မြ။နောက်သုတဆောင်တဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့တင်ဆက်ထားပါတယ်မြ။ကိုရင်ဆုံးတော့ဒီကနေ့မဲ့ထက်တဲ့အောင်သတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
။ဂါဇာမှာအပြစ်ခတ်ရစဲရဲ့အတွက် American တင်သွင်းတဲ့အဆိုပြုချက်မူကြမ်းကိုတောက်ကြနေကကုလသမဂ္ဂလုံခြုံရေးကောင်စီမှာရုရှားနဲ့တရုတ်ကဗီတိုအာဏာသုံးပယ်ချခဲ့တဲ့အတွက်အခုထိအတည်ပြုမပေးနိုင်သေးပါဘူး။ကုလသမဂ္ဂဆိုင်ရာ American သမ္မတကြီး Linda Thomas Greenfield ကတော့ American ကတင်သွင်းတဲ့အဆိုပြုချက်ကိုရုရှားနဲ့တရုတ်တို့မဲမပြေချင်တာဟာလုံခြုံရေးကောင်စီအောင်မြင်အလုပ်ဖြစ်တာထက်အမေရိကန်တွေကိုအရေးနိုင်စေချင်တာကပိုနေတယ်လို့ပြောပါတယ်။အမေရိကန်တင်သွင်းတဲ့အဆိုပြုချက်ကိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံတဲက17နိုင်ငံကထောက်ခံပြီးရုရှားတရုတ်နဲ့အတူအယ်ဂျီးရီးယားကကန့်ကွက်ခဲ့တယ်လို့ဂိုင်ယာနဲ့နိုင်ငံကကြားနေပါတယ်။ဂါဇာမှာပြည်ရဖို့အတွက်တောင်းဆိုတဲ့အဆိုပြုချက်မူကြမ်းတွေကိုလုံခြုံရေးကောင်စီမှမဲခွဲရမှာ၃ချိန်တိုင်းဗီဒီယိုအာဏာသုံးပယ်အချခံခဲ့ရပြီးတဲ့နောက်အခုအမေရိကန်ကမူကြမ်းတင်သွင်းတာဖြစ်ပါတယ်။အမေရိကန်မူကြမ်းထဲမှာဂါဇာကအရက်သားတွေကိုကာကွယ်ဖို့လူသားစာနာမှုအကူအညီပို့ပြီးပေးဖို့နဲ့ဒဇာကန်တွေလွတ်မြောက်ဖို့အတွက်တောင်းဆိုမှုတွေမှာတိကျမှုမရှိတဲ့ဒွိဟဖြစ်ရှားသုံးနှုန်းတွေပါဝင်နေတာကြောင့်ပယ်ချကြောင်းလုံခြုံရေးကောင်စီအဖွဲ့ဝင်တချို့ကထောက်ပြပြောဆိုပါတယ်။တချိန်တည်းမှာပဲအမေရိကန်နိုင်ငံချဲဝန်ကြီးအန်ထိုနီဘလင်ကင်ဟာဂါဇာအပြစ်ရရဲ့အတွက်ဒေတာရင်းခီးစံတောရောက်စူးစမ်းနေတာဖြစ်ပြီးတောက်ကြနေမှာပဲတယ်အဗစ်မှာအစ္စရေးတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ရုရှားတပ်တွေကတောက်ကြနေမှာဒေဂျန်စစ်စင်ရေးကိုတိုးမြှင့်ပြီးယူကရိန်းရဲ့စွန့်ရင်ဆိုင်ရာအခြေခံအဆောက်အအုံအများပြားကိုတိုက်ခိုက်ခဲ့တဲ့အတွက်ရေကာတာကြီးတစ်ခုနဲ့စွန့်ရင်ကုမ္ပဏီတစ်ခုထိခိုက်ပျက်စီးသွားတဲ့အပြင်လူအနည်းဆုံး5ဦးသေဆုံးပြီးလူပေါင်းတစ်သန်းကျော်တက်ဆင်မီမရတော့ဘူးလို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရုရှားဟာအရက်သားတွေရဲ့ရှင်သန်နေထိုင်မှုကိုတိုက်ခိုက်နေတာဖြစ်ကြောင်းပြောသလိုတေဆုံးရသူတွေနဲ့မိသားစုတွေအတွက်ဝမ်းနည်းချေခွဲရကြောင်းပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကယူကရိန်းတွင်ရုရှားပိုင်နက်ကိုမကြမ်းခင်သတင်းဖတ်တွေတွင်တိုက်ခိုက်ခဲ့တာအတွက်လက်စားချေတာဖြစ်ကြောင်းပြောသလိုရုရှားဆိုတာပြောခွင့်ရဒီမီထရီပက်ရှ်ကော့ဖ်ကလည်းလက်ရှိအခြေအနေဟာစစ်ပွဲကာလဖြစ်ကြောင်းတောက်ကြနေမှာပြောပါတယ်။ရုရှားတပ်တွေဟာစစ်စစ်တရားပေးလိုင်းတွေလက်ထံခရင်တူလောင်ယုံတွေရထားလမ်းကြောင်းထိမ့်ချော်နေရာတွင်နဲ့တခြားပြစ်မှတ်တွေကိုတိုက်ခိုက်ခဲ့ကြောင်းရုရှားကာကွယ်ဝန်ကြီးဌာနကကြေညာပါတယ်။ဒနီပရိုကယူကရိန်းရဲ့အကြီးဆုံးရေကာတာကြီးအတိုက်ခိုက်ခံရတာဖြစ်ပါတယ်။ခါခော့ကလူပေါင်း9သိန်းပါဝင်ယူကရိန်းဒေသ4ခုလောက်ကလူပေါင်း1.2သန်းလောက်ဖြစ်စစ်မင်းမရပဲဖြစ်နေပါပြီ။မော်စကိုအနောက်ပိုင်းခရိုကတ်စ်မြို့တော်ခန့်မှန်မှာရှိတဲ့ကာကွယ်ယုံတဲကလူအုပ်ကိုတောက်ကြနေမှာတနတ်သမားတွေဝင်ရောက်ပစ်ခတ်တာဟာသူတို့လက်ချက်လို့ IS စစ်သွေးကြအဖွဲ့ကလူမှုကွန်ရက်မှာကြေညာပါတယ်။မော်စကိုမြို့ပြင်ကခရာနိုဂော့စ်မြို့မှာခရီးရန်အများပြားစုဝေးနေချိန်မှာသူတို့အဖွဲ့ကဝင်းပြီးတိုက်ခိုက်ခဲ့တဲ့အတွက်တေဆုံးဒဏ်ရာသူယာနဲ့ချီရှိတယ်လို့ IS အဖွဲ့ကသူတို့ရဲ့အမှတ်သတင်းမှာဖော်ပြပါတယ်။ဒီကြေညာချက်ဟာ IS အဖွဲ့ကဟုတ်မဟုတ်အတိမပြုနိုင်သေးပါဘူး။တနတ်သမားအများပြားရဲ့ပစ်ခတ်မှုကြောင့်တေဆုံးသူကအနည်းဆုံး40ရှိနေပြီးလူပေါင်းတရားကျော်ဒဏ်ရာရတယ်လို့အဲ့ဒီနေရာဟာလဲမိရှုခံထားရပါတယ်။ဒ တိုက်ခိုက်သူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးလူထိအသေးချာမသိရသေးပါဘူး။ရုရှားသတင်းဌာနတချို့ကတော့တိုက်ခိုက်သူတွေဟာရီယုံနှိမ့်နေရဲတွေမလာခင်ထွက်ပြေးသွားကြတယ်လို့ပြောပါတယ်။မော်စကိုမြို့တော်ဝင်ရှာဂေးဆိုဗျာနမ်ကတော့ဒီတိုက်ခိုက်မှုကအလွန်ကြေကွဲပွဲကောင်းကြောင်းနဲ့ဒီကျန်းဖက်တိုက်ခိုက်မှုတွေအာနာဘယ်နီစုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။ဒါဟာသမ္မတဗလာဒီမီယာပူတင်ရုရှားကိုဆက်လက်အုပ်ချုပ်ဖို့အတွက်ကျင်းပတဲ့သူ့ရဲ့ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့ပြီးရပ်ပိုင်းတွင်ဖြစ်ပွားတာပါရုရှားကလာတဲ့သတင်းတွေမှာတော့မြို့တော်ခမ်းမမိအကြည့်ကျဲလောင်ကျွမ်းခဲ့ရတယ်လို့ဖော်ပြကြပါတယ
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ92.32kHz 933နဲ့9383ညไลโดมิเตอร์49กิโลเฮิรตซ์6753ยาปฐมนาทีวัดมาไลแลมิเตอร์190กิโลเฮิรตซ์7505รูอ่ะมีเพื่อทุ่งลืนปีนี้ว่ะครับ
View American ทางกับ Cinema นักคินตะรินတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံသားတွေအတွက် American နိုင်ငံမှာ TPS ရာယီနေထိုင်ခွင့်ကိုနောက်ထပ်တစ်နှစ်တတန်းထပ်တိုးလိုက်တယ်လို့အမေရိကန်လုံခြုံရေးဝန်ကြီး Alejandro Mayorga က March 22ရက်တောက်ကြနေမှာကြီးညာပါတယ်အမေရိကန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံမှာနောက်ဆုံးနေထိုင်ခဲ့ပြီးလက်ရှိမှာနိုင်ငံတစ်ခုရဲ့နိုင်ငံသားဖြစ်မထားသူတွေအနေနဲ့အမေရိကန်နိုင်ငံမှာယာယီအကောက်ဝဲပေးနေထိုင်ခွင့်အဆင့် TPS အတွက်လျှောက်ထားဖို့2021ခုနှစ်ကစတင်ခွင့်ပြုခဲ့တာဖြစ်ပြီးမြန်မာနိုင်ငံဟာအခုချိန်ထိအန္တရာယ်ကြီးနေသေးတာကြောင့်သူတို့အတွက် TPS ယာယီနေထိုင်ခွင့်ကိုဒီနှစ်2024မေလ26ရက်နေ့ကနေ25 November 25ရက်နေ့ထိနောက်ထပ် 18 လထပ်ပြီးတက်တန်းတိုးပေးမယ်လို့ကြေညာတာပါ။လက်ရှိမြန်မာနိုင်ငံဟာ TPS အဆင့်ပေးဖို့အတွက်တတ်မှတ်ရမယ့်အနေအထားနဲ့ကြုံရဆဲဖြစ်တဲ့အတွက်ဒီခံစားခွင့်နဲ့လက်ရှိအကျုံးဝင်သူတွေလျှောက်ထားနိုင်ဖို့လိုအပ်တဲ့အချက်လက်တွေကိုပါထုတ်ပြန်ပေးခဲ့တာဖြစ်ပါတယ်။ TPS အတွက်ကနူးပုံစံ I821 ကိုဖြည့်ပြီးလျှောက်ရမှာပါ။လျှောက်ထားသူတွေကိုစစ်စစ်လက်ခံပေးရန်အလုံးလောက်ခွင့်ပတ်မဲ့လဲထုတ်ပေးမှာဖြစ်ပါတယ်။အခုလက်ရှိမှာအကျုံးဝင်သူက2300ရှိပြီးတော့သူတို့ဟာတတ်မှတ်ချက်နဲ့ဆက်ညီပြီးတော့နေထိုင်မယ်ဆိုရင်နောက်ထပ် 18 လဆက်နေထိုင်ခွင့်ပြန်ပြီးလျှောက်ထားနိုင်မှာပါ။အမေရိကန်မှာရောက်နေသူနောက်ထပ် 9300 လောက်ဟာလဲ2025 November 25ရက်နေ့တည်တက်တန်းရှိလာမယ်။ TPS ယာယီနေထိုင်ခွင့်လျှောက်ထားနိုင်တော့မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံခြားရေးဝန်ကြီး S Jayashankar ဟာတောက်ကြတဲ့ကမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်လောင်ကီယိုကီတီဟွန်နဲ့ညူဒေးလီမြို့မှာတွေ့ဆုံပြီးမြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်။လာအိုစ်ဒုတိယနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမာကီတီဟွန်နဲ့သူဟာမြန်မာနိုင်ငံလက်ရှိအခြေအနေတွေနဲ့သူ့အိန္ဒိယနိုင်ငံတွေပေါ်မှာရိုက်ခတ်မှုတွေကိုဆွေးနွေးခဲ့ကြတာဖြစ်ပြီးဒီဆွေးနွေးမှုကပွင့်လင်းပြီးအသုံးဝင်တယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးကလူမှုမီဒီယာ X မှာရေးပါတယ်။နေဆက်ဒေသမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသကအများပြားနေဆက်ကျော်ဖြတ်ပြီးမီဇိုရမ်ပြည်နယ်ထဲဝင်ရောက်ခိုးလုံနေတယ်လို့မကြသေးခင်ကပဲရခိုင်ဘက်ကတိုက်ပွဲတွေကြောင့်အိန္ဒိယအစိုးရကသူ့နိုင်ငံသားတွေမြန်မာနိုင်ငံတွင်ခီးသွားမှုသတိပေးချက်ထုတ်ပြန်ထားပြီးမြန်မာနိုင်ငံကနေထွက်ခွာဖို့နှိုးဆော်ထားတာပါ။အိန္ဒိယအနေနဲ့မြန်မာနိုင်ငံတည်ငြိမ်မှုရှိဖို့လိုလားကြောင်းနဲ့အားလုံးပါဝင်တဲ့ Federal Democracy လမ်းကြောင်းပေါ်ရှောက်နှံရေးအတွက်ဆွေးနွေးစေချင်ကြတယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိအကြမ်းဖက်မှုတွေပေါ်ပေါက်နေတယ်လို့ပြီးခဲ့တဲ့အောက်တိုဘာမှာတိုင်းဒေသလက်နက်ကိုင်အဖွဲ့၃ဖွဲ့ရဲ့ပူးပေါင်းတိုက်ခိုက်မှုဟာ2021မှာအာဏာသိမ်းထားတဲ့စစ်တပ်အတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်လဲသုံးသပ်ကြပါတယ်။ဗြိတိန်တော်ဝင်အင်ရှင်ဆန်ဝေလာမင်းသားဝီလျံရဲ့ကျင်ရော်ဝေလာမင်းသမီးကက်သရင်းဟာသူကင်ဆာရောဂါခံစားနေရပြီးကနူးကုသမှုစပြီးလှုပ်ဆောင်နေကြောင်းနဲ့သူတို့မိသားစုနေထိုင်တဲ့ကင်ဆာတန်နန်းတော်ကတောက်ကြံလေးမှာထုတ်ပြန်တဲ့ဗီဒီယိုထဲမှာပြောပါတယ်။ဒီသတင်းဟာသူ့ရဲ့ရက်ခွန်မှာဖြစ်သူတတိယမြောက် Charles Bian နဲ့ကင်ဆာကုသမှုခံနေချိန်မှာထွက်လာခဲ့တာဖြစ်ပါတယ်။ဒီကြေညာချက်ထွက်လာချိန်မှာဗြိတိန်ဝန်ကြီးချုပ် Rishi Sunak ကလည်းသူဟာတော်ဝင်မိသားစုနဲ့အတူရက်တည်နေကြောင်းစွန့်ဝန်ကောင်းတောင်းပေးပြီးဒီဗီဒီယိုသတင်းစကားဟာ Catherine မင်းသမီးရဲ့ရဲရင်မှုကိုပြသခဲ့တာလို့ပြောပါတယ်။ကင်ဆာရောဂါအမျိုးအစားအထူးကြကိုတော့မထုတ်ပြန်သေးပါဘူး။သူဟာ January လတုန်းက1 byte ခွဲစိတ်မှုတစ်ခုပြုတ်လုခဲ့ရပြီးဒါဟာအခုကင်ဆာရောဂါနဲ့ဆက်ဆက်မှုရှိမရှိအတိအကျမသိရသေးပါဘူးခွဲစိတ်မှုကအောင်မြင်ခဲ့ပေမဲ့ခွဲစိတ်မှုအပြီးစမ်းသပ်ဆစ်ဆင်းမှုတွေအရကင်ဆာရောဂါရှိနေပြီဆိုတာသိခဲ့ရကြောင်းနဲ့သူ့ရဲ့ဆရာဝန်အဖွဲ့က chemotherapy လို့ခေါ်တဲ့ဓာတ်ရုပ်ကုထုံးနဲ့ကုသတင်တယ်လို့အကြံပေးတာအတွက် surgery နှောင်းမယ့်ကဆကုသနေတယ်လို့ပြောပါတယ်။မယုံနိုင်လောက်အောင်ခက်ခဲတဲ့နှစ်လတာကာလကိုဖြတ်သန်းပြီးအမှန်တန်တုံးလို့ထောက်ချခဲ့ရတယ်လို့အသက်42နှစ်အရွယ် Catherine Menemy ကပြောပါတယ်။တစ်ဖက်မှာလည်းအကောင်းမြင်တဲ့သတင်းစကားတွေကိုပြောထားတာဖြစ်ပြီးတနေ့တနေ့ချမ်းမာလာနေပါပြီလို့ပြောပါတယ်။
စနေမနေ့ထိတ်တန်းသတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်များအခုကဆက်လို့သတင်းပေးဖို့ကျဆောင်းမနဲ့ပတ်စင်ကဏ္ဍတွေကိုစတိုက်တက်ဆက်သွားပါမယ်ရခိုင်ပြည်နယ်တောင်ပိုင်းကိုအေရခိုင်တပ်တော်ကဆက်စင်တိုးချဲ့နေချိန်မှာတိုက်ပွဲမရှိတဲ့မြေပုံမျိုးကရွာကိုလေကြောင်းပစ်ခတ်ခံရတဲ့ရှိတဲ့လူဒေသခံတွေကပြောပါတယ်အေအနေနဲ့ပြည်နယ်မျိုးတော်စစ်တွေနားတဝိုက်အရင်ဝိုင်းထားပြီးအခုတောင်ပိုင်းကစစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိရာအမ်းမြို့ဘက်ကိုဦးတည်နေချိန်ခုလိုလေကြောင်းကပြစ်ခတ်ခံရတယ်လို့နီးဆက်သူတွေကဆိုပါတယ်။ဘာကြောင့်အခုလိုတိုက်ခိုက်ရတာဖြစ်နေမှာလဲ။ဦးဝင်းမင်းကမေးမြန်းတင်ပြထားပါတယ်ညာ
။ဟုတ်ကဲ့ဒီလေကြောင်းတိုက်ခိုက်ခံခဲ့ရပုံကိုမြေပုံမြို့နယ်ပြည်သူ့လွှတ်တော်အမတ်ဟောင်းဦးခွေစံကအခုလိုဆက်ရှင်းပြပါတယ
်။ကျွန်တော်မြေပုံမြို့နယ်ခန်းတော်ကြီးနားမှာခန်းတော်မြို့နယ်မှာသမိုင်းလောက်အကွာအဝေးမှာရှိတဲ့ညောင်ကန်ရွာကိုဒီနေ့ဖြစ်ကောင်းစီကဂျက်ဖိုက်တာမရှိနေပါဘူး။အဲ့တော့တမန်ပြည်သားရှိရပုံကျတာရှိပေါ့ဒီကဟယ်လီကော်ပတာနဲ့ MI-35 အဲ့ဒါနဲ့လာပစ်တယ်မွန်းနေ့တနအီမတိခင်လေးကပြေးတာတော့9နာရီရှိပစ်တယ်ပြီးတော့အဲ့မှာဒဏ်ရာရလူငယ်20ကျော်ဖျက်ရှိတယ်ဒီလိုအရင်းသားကအနေရွာဒီမှာအရှိုံနေမှာပေါ့နော်တော်ရပြီးတော့ကုတန်ရတယ်အဲ့ဒီညောင်ကဖုန်းတို့ကြီးကြောင်းလာတယ်အကုန်လုံးပြိုပြဲကျသွားတယ်ပေါ့
ဒါအပြင်ဖုန်းကြီးကြောင်ထိခိုက်ခဲ့ပုံလဲဥဖေတန်းကအခုလိုဆက်ရှင်းပြပါတယ
်ဖုန်းကြီးကြောင်ကိုတိုက်ရိုက်ပေါ်တော့ဒီပေါင်900ဖုန်းဆိုတာအဲ့လိုမျိုးတိရလို့ကြားတယ်အကူရင်ကြီးတွေတော့ဒဏ်ရာရပေါ်တော့အဲ့မှာရှိရပြည်သူတွေအဲ့သူတို့ရဲ့မဆိုင်ကြောက်ဒဏ်ရာတိရရီပါရီကြားတော့လည်းရှိကောင်းရှိနေပါတယ်ဒါပေမဲ့အဲ့ဒီဖက်ကလည်းတိတိကျကျမတော်ရဲတော့ဘူးဒီလိုသတင်းတွေကကျွန်တော်တို့မရဘူးခင်ဗျအဲ့ဒီနေရာကလည်းဒီနေ့တနေ့ဦးပြည်နေတော့ဒီနေ့ပြည်နေဘယ်သူမှတွားကြည့်ရတော့မရှိဘူး။ဒါရရတဲ့လူကတော့ကာနောင်းကြီးတို့အမေပေါ့တောင်တို့အဲ့ဒါမိစ္ဆာရွာကြီးမှာပေါ့နော်။သူတို့တွားပြီးတော့ရှေးကူးရတယ်ဆိုတော့အဲ့ဒီရွာကြီးရဲ့တတိပိဖို့ရှေးက20ပေါင်းဝင်းလောက်ထိခိုက်ဒါရရတယ်ဆိုတော့ကျွန်တော်ကြားကြည့်ရပါတယ်။မိန်းတော်နေလို့ပြောတယ်ဗျာ။ဒီခုတွေထွက်နေပေါ့နော်။ဘလောက်ထိအင်ရှိဘလောက်ပါသွားတယ်ဆိုတော့ကျွန်တော်လည်းအတိအကျသိတယ်။ဒီမှာတော့မကြည့်ရဘူးလေ။အဝေးကပဲလာပြီးတော့ကြည့်နေကြရဆိုတော့အော်ဒါအတိအကျပြောလို့တော့အရှင်စောပါသေးတယ
်အဲ့တော့ဘာကြောင့်ဒီလိုလေကြောင်းတက်ခဲ့တာဖြစ်နိုင်ပါလဲလို့ဆက်မေးရမှာဥဖေတန်းကပဲအခုလိုဆက်ပြောပါတယ
်သူလုံနေကြအတိုင်းပေါ်တော့ဒါ QLA တက်တွေကိုတော့မတိုက်ဖက်နဲ့ပါမချိုင်နဲ့ဒီတိုက်ပွဲလေးမရှိပဲနဲ့တွားပစ်လဲဆိုတော့ဒီလိုတင်းနေကြရောကြားသိရတာရှိပါသေးတယ်တိုင်းစားလုံးမှာသူတို့ဒီလိုပဲလုံနေတာတွေ့ရလားနော်ဒါဒီရွာကြီးကရွာကြီးတက်တူထောက်ခံနေအဲ့လိုသူတို့ဆရာတော်ပေါ့ဟုတ်ရှင်လဲဟိုမှာပေါ့အဲ့ဒါအယူတင်နေလက်သက်ရှိနေဘူးလားဆန်နာတော့တမန်ကလုံးမှာသူတို့လုံနေကြအလုပ်ဖြစ်တယ်ဒီလိုမထောက်ခံရအောင်ဒီလိုကြောက်ရွံ့ပြီးနောက်တော့တောင်းဒီလိုမဲပြီးတော့မဟုတ်လက်သက်ရှိတဲ့တော်ကြီးအတူတူရတဲ့အဲ့လိုကျန်လို့အမှတ်ချက်ပြုရပါတယ်ခင်ဗျာ
ဒီနေရာမှာမြေပုံမြို့ရဲ့ထူကြားပုံကိုလည်းဥဖေဆန်းကအခုလိုရှင်းပြပါတယ
်မြေပုံကတော့ဒီကောင်စီတက်တဲ့တိုက်ပွဲဖြစ်တာတော့မရှိဘူးဒါမဲ့ဒီကောင်စီတက်တဲ့မြေသားမှာရှုံးနေမိတဲ့နောက်ပေါ့နော်ဒီမြေပုံကရှိရရှိကောင်စီတက်သူမြေအောင်ချစ်တဲ့ဝင်းရလောက်ပဲရှိမှာပါအဲ့ဒီတက်ကတော့သူ့လိုလိုမြေပြင်နဲ့ဆုပ်ပြီးတော့ထွက်ခွာလာတော့ကျွန်တော်သိရပါတယ်ခင်ဗျာမျိုးမျိုးမှာဤလည်းမရှိဘူးကမျိုးမျိုးမျိုးပါပြီအုပ်ချုပ်ရေးအဖွဲ့ဝင်တွေအဲ့လိုပေါင်းပြီးတော့မျိုးကိုထိန်းနေကြတာအေးတက်လည်းမရောက်ဘူးအတူတူလည်းဝင်လာပြီးတော့အလားစိတ်တာလည်းမရှိဘူးအခုဖြစ်တာကလည်းမျိုးမျိုးနေဆိုပေမဲ့မျိုးနဲ့မာ30ကျော်လောက်ဝေးတဲ့နေရာပေါ့အဓိကတော့မျိုးမျိုးနဲ့ကားတောင်းကြီးမျိုးနဲ့မာရောက်ရှိတဲ့နေရာမှာဖြစ်တာအမျိုးပုံကတော့ဒီနေ့တည်းဒီဘာမှမကြည့်ပါဘူးအေးစီပါပဲ
။ဒါအပြင်အခုလိုတက်ခိုက်ခံခဲ့ရတဲ့ညောင်ကန်ရွာရဲ့ထူးခြားမှုကိုမေးရမှာလဲဥဖေဆန်းကအခုလိုဆက်ရှင်းပြပါလေ
။အဲဒီရွာကတော့အရင်ဆုံးကလည်းဂျယ်လီဒီဘက်ကရောက်တုန်းကလည်းအဲဒီရွာလေးကိုပြစ်ခဲ့တာရှိရပေါ့။ဒါဒီရွာက ကနောင်ကြီးနဲ့ဒလက်ဆောင်ပေါ်တော့ဒီရှိကောင်စီတက်ဆွဲထားတဲ့ကစုတိုင်းတောင်ပေါ့အဲ့ကြားမှာကြားရတာဒါပြောဒီရွာကအေးဒီအဝင်ထွက်ရှိရဆိုပြီးတော့အရင်တုန်းကလည်းကြည့်ခုခဲ့ဘူးလေဒါပေမဲ့ကျွန်တော်တို့ဒီနေ့စုံစမ်းရတာကတော့အေးတက်တွေအဲ့လိုတိရှာရွာတွေမှာပေါ့နော်မရှိတော့ဘူးအဓိကတော့သူတိုက်ပွဲဖို့အတွက်အဲ့ဒီမြန်မာရှိကောင်စီတက်တွေတူတူပဲတဲဗျူမဲယူတိုင်နေရရှိခံမြန်မာဒီအဖက်မှာဆိုရင်အာနုတောင်မှုတူရံပြဲတို့အဲ့ဖက်မှာသူရှင်စက်တင်နေပြီဆိုတော့အဲ့ဖက်ကလည်းအကုန်လုံးတက်ပြီးရွှေ့နေတယ်ဆိုတဲ့သတင်းတွေတော့ဒီရွာမှာတော့ရွာလေးပဲဖြစ်တယ်နောက်ပြီးတော့ဒီရွာလေးအေးတက်တယ်နဲ့ဒီလိုနဲ့တော်တော်ဝီးပါတယ်လှမ်းပါတယ
်အခုလိုတက်ကြိုက်ခံခဲ့ရတဲ့ပေါ်စစ်ကောင်စီနဲ့အေးပြောခွင့်ရတို့ကိုဆက်ပယ်ဖို့ကြိုးစားခဲ့ပေမဲ့မရခဲ့ပါဘူး
ဦးဝင်းမင်းတက်ဆက်ခဲ့တာဖြစ်ပါတယ်များအခုတော့ရန်ကုန်ကတချံပြန်ကြမဲ့အလုပ်သမားတွေအခြေအနေကိုကြည့်အောင်ပါဗျာကိုညံဝင်းအောင်ပြောပြထားပါတယ်ဗျာ
တချံပေးရမှာကိုယ့်ရဲ့နေရအသီးသီးကိုပြန်ကြမဲ့စက်ရုံဝန်ထမ်းတွေအတွက်ထောက်ခံစာပြုလုပ်ပေးဖို့စက်ရုံတွေကနေစည်ရင်ကောက်ခံတာတွေရှိနေတယ်လို့စက်ရုံဝန်ထမ်းတို့ကပြောပါတယ
်ခုလက်ရှိကတော့ဒီအမခံမလဲအလုပ်အမခံဆိုင်ကတော့အရှင်ဘီဘီနဲ့ရှိရဲ့ခုခြားစက်တွေတော့မမပြောတော့ဘူးပေါ့နော်ဒီနေ့မှညီမတို့ကဒီတဲ့ရုံသိထားဆိုတော့လေတခြားဆက်ရောင်ရဲ့အခြေအနေမျိုးညီမတို့ပြန်ပြီးစုံစမ်းကြည့်အောင်မရှင်းဟုတ
်တကြံကာလရုံပိရက်တွေမှာနေရပြန်မဲ့ဝန်ထမ်းတွေလမ်းခီးသွားလာအစဉ်ပြေစေဖို့အတွက်ဆက်ရုံကုမ္ပဏီတွေအနေနဲ့ထောက်ကန်စာပြုလုပ်ပေးဖို့ကိုမြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းကစာထုတ်ထားပါတယ်တကြံပိရက်အတွက်တရက်ပူပိတ်ပေးရမယ့်နေ့အတွက်ရက်အစားထိုးတင်းနှင်းတွေနေ့ကိုကြိုပြီးအလုပ်ဆင်းပေးရမယ်လို့ဆက်ရုံလူသားတို့ကပြောပါတယ်
လောကနာစားတော့ငိုင်းနေစလားစားပြေလေတချို့ဆက်အောင်နေသူရှိရင်ဒီတကြံတွင်နာပါချက်ကိုပို့ပြပေးပေးစေချင်တဲ့သူရှိတဲ့ငွေတွေဒီမှာသူရှင်သူတွေရဲ့ရက်ကိုအစားထိုးဆိုပြီးခေါ်လိုက်တယ်ခေါ်ပြတနည်းနည်းဒီမှာရက်ကိုဒရက်ဆက်ဆင်းရပြီးတော့တကြံရက်ကြလို့ရှိရင်ပို့ပြီးပေးပေးရပေါ့သူများလက်ကရက်ကိုရက်ဆိုရင်သူက12ရက်လောက်ပေးပေးရပေါ့အဲ့လိုမျို
းမလာ22ရက်နေ့ကစပြီးဆက်ယုံတွင်မှာကြီးသွားခွင့်ထောက်ခံစာထုတ်ပေးဖို့ကိုစည်ရင်းစတင်ကောက်ခံနေတာပါထောက်ခံစာအတွက်ကန့်သတ်ချက်တွေမရှိပေမဲ့တကြံပိတ်ရက်အပြီးအလုပ်ပြန်စတက်ရမယ့်ရက်မှာအလုပ်မဆင်းနိုင်ခဲ့ရင်တကြံပိတ်ရက်တွေအတွက်လောခလာစာပေးမှာမဟုတ်ဘူးလို့တတိပေးထားတယ်လို့လည်းစေယုံလူသားတို့ကပြောပါတယ်
ခုလလာရတော့သူကလေထောက်ခံစာထုတ်ပေးမယ်ဆိုပြီးတော့ပဲစည်ရင်းကောက်ခိုင်းတာတွေကပြန်လာတော့ဘာမှမပြောဘူးတနည်းအနည်းကို30ဒီစီ3လပိုင်း31ရက်နေ့ကိုရက်စားပေးရတယ်လောခလာစာကတော့သူဒီပုံမှန်တိုင်းနဲ့ဆယ်ရက်နာတော့ပေးတယ်ဒါပေမဲ့ဟိုအဲ့ဒီတစ်သိရက်နေ့မလာတဲ့လူပြန်ပြီးတော့အလုပ်ဖွင့်ပြီးတော့အလုပ်ဖွင့်တာက22ရက်နေ့ဖွင့်မယ်ဆိုရင်အဲ့ဒီမှာအလုပ်လာမသိတဲ့လူအဲ10ရက်ခါဒီရင်းမပေးဘူးလို့ပြောတယ်အဲ့တော့6ရက်ပဲရှိတယ်အလုပ်ပေးရက6ရက်ပဲရှိရဲ့ဆိုတော့22ရက်နေ့ကစပိတ်မယ်ဆိုပြီးတော့22ရက်နေ့အတွက်ကိုသတင်းကနေတည်းအစားပြန်ပေးရမယ်ဆိုလူသိခိုင်းတာပဲ
6ရက်နေ့ SC ပြန်နိုင်ဖို့အတွက်အခုလိုစက်ယုံကုမ္ပဏီဝန်ထမ်းဖြစ်ကြောင်းထောက်ခံစာလုပ်ရတာကပထမအဆုံးအကျင့်ဖြစ်ပါတယ်ပြည်တွင်းမှာခီးသွားလာဖို့အတွက်မှတ်ပုံနဲ့မဖြစ်မနေလိုအပ်ပြီးနောက်ပိုင်းမှာမှတ်ပုံနဲ့အပြင်ရက်ွက်နဲ့ရဲစခန်းထောက်ခံစာပါယူရမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တရားဝင်စာထုတ်ပြန်လာတာမျိုးတော့မရှိသေးပါဘူးခင်ဗျာ
ရန်ကုန်ကပြဖို့တဲ့သတင်းကိုကိုညာဝင်းအောင်ပြောပြခဲ့တာပါဗျာအခုတော့တကြောပြန်ခေတ်စားလာတဲ့ MLM စင်ပွားစည်းဝါးလုပ်ငန်းတွေအကြောင်းကိုကြည့်အောင်ပါအခုတော့ MLM တွေကအခုဆိုရင်ပြပရောက်မြန်မာအလုပ်သမားတွေအထိဒီလုပ်ငန်းတွေကခြေပြန့်လာကြောင်းပြောပါတယ်ဒီသတင်းကိုကိုရဲမောင်ကပြောပြပါခင်ဗျာ
တချင်ကအတော်လေးယော့ပါသွားတဲ့ MLM လို့ခေါ်တဲ့စင်ပွားစီးပွားရေးလုပ်ငန်းတွေဟာစက်ကောင်စီလက်ထက်မှာစီးပွားကြဆင်းလာတာနဲ့အတူပြည်တွင်းမှာပြန်ပြီးကြီးထွားလာတယ်လို့ဒီလုပ်ငန်းတွေမှာပါဝင်ပတ်သက်ခဲ့ဘူးသူတွေကပြောပါတယ်။ပဲခူးတိုင်း၊ဧရာဝတီတိုင်း၊ရခိုင်နဲ့အညာဒေသကအလုပ်လက်မဲ့လူငယ်တွေလုပ်ငန်းရှင်တွေကိုသူတို့နဲ့အကျိုးတူပူးပေါင်းမှုဆွဲဆောင်ကြတာပါ။သူတို့ရဲ့စီးပွားရေးကွန်ရက်ကိုချက်ထွင်ဖို့အလုပ်လက်မဲ့လူငယ်တွေကကြားခံအသုံးချခံတွေဖြစ်လာကြောင်းဒီလုပ်ငန်းမှာဝင်ရောက်လုပ်ကင်ခဲ့ဘူးတဲ့ကိုဆော်လမွန်ကပြောပါတယ်။
ကျွန်တော်အမြင်ကလေဟိုလူတွေအရင်ခက်ခဲတော့လေအနေနဲ့ရွှေမဲလို့ပို့ထည်ကြတဲ့ဆန်းချောင်းတောင်းလို့ပြင်ပါအဓိကကတို့ကနေရုံစင်းလာများတယ်ကချင်ကြီးကလည်းညာရင်ချီနာကတို့ပြီးပိုးကောင်းလို့ဒီအလှလောက်ကဟိုပညာမတက်တက်လေချမ်းသာလို့စားတယ်ဆိုရင်ဟာလို့ကျွန်တော်မြင်ဘူးတဲ့ရင်းကားလည်းမရှိရဒါပေမဲ့သူတို့ခေါ်လာတဲ့လူကြောင့်သူတို့ရဲ့အဲ့ချေကိုလည်းတော့တိတ်အားကနေဟိုကျလာဝင်လာနေကြတော့ခင်ဗျာဘယ်လိုမှမပါဘူးအဲ့ဒီကောင်ကြီးဆက်ဆက်ပေါ်ပါဆက်ခုလေဟုတ်ဆွဲတယ်လို့ရှိနေတယ်ကျွန်တော်တော့မတစား same ဟုတ်ပဲလို့ဆက်ပြစီရတယ် မန်နီဝဲမာကတ်ရင်းဆိုရလို့ရှိတယ်
ဒီစီးပွားရေးလုပ်ငန်းမှာလုံနည်းနှမျိုးရှိတယ်လို့သူကပြောပါတယ်။တစ်ခုကတော့ collagen coffee, စေဝါအလကုံပစ္စည်းနဲ့ကျန်းမာရေးသုံးဆက်တွေကိုစည်းကြီးနဲ့အဆင့်ဆင့်ရောင်းချပြီးအမျက်ငွေကိုပွားယူတဲ့နည်းဖြစ်ပါတယ်။ဒုတိယနည်းကတော့ကုန်ပစ္စည်းတစ်ခုကိုဟန်ပြထုတ်လုပ်ပြီးအရင်းနှီးထည့်ဝင်မဲ့သူကိုဆွဲဆောင်ကြတာပါ။အထူးသဖြင့်ကြေးလက်နဲ့နယ်ဘက်မှာရှိတဲ့လူကုန်ထံအတိုင်းဝိုင်းတွေကိုကွန်ရက်တွေကတဆင့်ချင်းကပ်တံမျိုးတွေလောက်ကြအောင်သူကပြောပါတယ
်။ကျွန်တော်မှာဘူးရေးချိန်မှာဆိုတော့များရှိတယ်။အရင်ရှိရှိတယ်မှာရှိမယ်။အဲ့ကူဆွေရတဲ့အကြောင်းရင်းရှိတယ်။ကိုယ်ကဒီကစိတ်ဝင်စားမဟုတ်ဘူး။ကိုယ်နောက်ကနှုတ်ကိုစိတ်ဝင်စား။ဒီလူပညာရှာလို့ရှိရင်အကုန်လုံးအရင်ကြည့်မယ်အရင်ဘန်ကောက်ကိုပါအလကားခေါ်သွားမယ်လို့ပါလို့ပေါ့နော်။စိတ်စလန်ခေါ်သွားမယ်ပဲအဲ့လိုမျိုးပေါ့နော်။သူတို့ကဟိုကြောမလာတဲ့ဆန်ရှိရပါတော့။တကယ်တမ်းကသူကအပြင်ခေါ်ကယူဟိုမှာချစ်ချစ်ဝတ်ချက်သူအလုပ်ပုံစံနေနဲ့ဆွေလို့ဟိုဘက်ကပါလာပေါ့နော်။
စင်ပွားဈေးကွက်စီးပွားရေးလုပ်ငန်းတွေကိုအရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေအတိုင်းအရေးယူမယ်ဆိုပြီးစီးပွားကူတန်းဌာနက2018နှစ်ကုန်ပိုင်းမှာထုတ်ပြန်ခဲ့တာကြောင့်ဒီလုပ်ငန်းအများစုကပြည်တွင်းမှာရပ်ဆိုင်းသွားပါတယ်။အဲ့ဒီနောက်ထိုင်းနဲ့မလေးရှားကမြန်မာလုပ်သားတွေစီကိုဒီလုပ်ငန်းတွေကခြေဦးလှည့်လာတာပါ။စစ်ကောင်စီအာဏာသိမ်းအပြီးမှာဒီလုပ်ငန်းတွေအတွက်အခွင့်အလမ်းပြန်ဖြစ်လာတယ်လို့ MLM စီးပွားရေးလုပ်ငန်းတွေကိုဦးဆောင်ဆန့်ကျင်ခဲ့သူတူဖြစ်တဲ့ကိုစင်စွေလင်က VOA ကိုပြောပါတယ်။
မြင်တောင်ပြောရင် success small local company မျိုးကြတော့သူကလာကတည်းကထိုင်းလာလာတာเนาะအဲ့ဒါလေအဲ့ဒီအတွက်သူကထိုင်းမှာရှိတဲ့မြန်မာတွေကိုအဓိကဈေးဘက်ဖောက်မယ်ဆိုတော့ပုံစံဘက်ကိုသူကအစိုးရရက်သွားအခုဒီအနာသိမ်းပြီးနောက်ပိုင်းနဲ့အခုဒီနှစ်ပိုင်းနဲ့မှာဆိုရင်တော့ပို့ပြီးတော့တည်တာလာပြီ။ဘာကြောင့်လဲဆိုတော့ထိုင်းဘက်ကိုရောက်သွားတဲ့မြန်မာတွေပေါ့နော်ပို့ပြီးတော့များလာတယ်။အဲပြင်ကလာလူလူရဲ့ပုံမူချက်တဲလာတော့အလောက်ကန်ခွန်လန်းလည်းလူရည်နဲ့မကဘီလင်းလာတယ်အဲ့အတွက်ဒါလူတွေကပို့ပြီးတော့ဒါမျိုးတွေကိုဟိုစိတ်ဝင်စားလာကြတာပေါ့နော်အဲ့ဒါကိုအခွင့်အကောင်းယူပြီးတော့ဒီကထိုင်းရောက်ထိုင်းမှာရှိရဲ့များသောအားဖြင့်တော့အခြေခံလုံးတမားတွေဂျားထဲမှာတို့မို့လဲအသေးချာကောင်းကောင်းမွန်မွန်လုံးတစ်ခုခုမရသေးတဲ့လူတွေဂျားထဲမှာပို့ပြီးတော့ဖိပြီးတော့ဖောင့်နေတယ်လို့ကျွန်တော်တို့ကတော့ဟိုခံစားရတယ်ဗျ
ကုမ္ပဏီကပေးတဲ့မလုံးတွေထက်ဒီလုပ်ငန်းနဲ့ဝင်ရောက်လို့ရေရှည်မှာဖြစ်လာနိုင်တဲ့လူမှုရေးပြဿနာအကျိုးဆက်တွေလည်းကန့်ကွက်သူတွေကတရိပ်ပေးနေပါတယ်ဘို့အစားအသောက်နဲ့ဆေးဝါးကုကွေးဌာနမှာမှတ်ပုံတင်မထားတဲ့အလှကုန်နဲ့ဆေးဝါးတွေရဲ့အန္တရာယ်ကိုလည်းသတိထားကြဖို့ကန့်ကွက်သူတွေကပြောပါတယ်ခင်ဗျာ
ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမောင်ပြပြခဲ့တာပါဗျာအခုတော့ကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတော့ကြည့်အောင်ပါဦးကျော်စံသားကမူရင်းအပေါ်မပြတ်ထုတ်နှုတ်ပြောပြထားပါတယ်ဗျာ
ဟုတ်ကဲ့ good night ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့စစ်ကောင်စီကိုတွန်းလှန်တိုက်ခတ်တဲ့အထက်မှာရှမ်းပြည်ကအင်အားကြီးတဲ့တပ်ဖွဲ့တွေဘာကြောင့်မပါဝင်ပဲနေရလဲ။ရခိုင်တိုက်ပွဲနဲ့ပြည်သူလူထုအခြေအနေနောက်မြန်မာနိုင်ငံကမြောက်ကိုရီးယားနိုင်ငံလိုဖြစ်လာနိုင်လားဆိုတဲ့သုံးသပ်ချက်တွေပဲဖြစ်ပါတယ်။အဲ့ဒီအချိန်မှာပထမဆုံးပြောပြလိုတဲ့အကြောင်းအရာကတော့ White Sham States Formidable Armies have shown the fight against Myanmar's hunter.မြန်မာနိုင်ငံစစ်ကောင်စီကိုတိုက်ခတ်တဲ့အထက်မှာရှမ်းပြည်နယ်ကအင်အားကြီးတဲ့တပ်ဖွဲ့တွေဘာကြောင့်ဆောင်ဖယ်နေကြသလဲဆိုတဲ့ခေါင်းစဉ်နဲ့ VLD မှာပတ်တည်လက်တန်ရေးသားထားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်။မြန်မာနိုင်ငံကရှမ်းတောင်ပိုင်းအင်အားစုတွေဖြစ်ကြတဲ့ SSIA Sham State Independence Army ရှမ်းပြည်လူမျိုးရေးတပ်မတော် Now SNUF Sham National Liberation Front ရှမ်းမျိုးသားညီညွတ်တပ်ဦးနောက်ကူကန်တောင်ပိုင်းအင်အားစုPuven Revolutionary Force, TRF Tuha, Hanggoya Chausali Mala Nusangaya Nirunga, Tanengan Simai Myuma, Chua Dwisungbi, SSA, Shen State Army Lukhare Simbi Damaru, Pwesi Churonga Jare. Tumdasa Shudaya Mahadi Wilepche, Federal State Gu, Khaima Lula Wilepche De, Taini Palima Ma, San Nahin Khanga, Dinfwe Wu Usangne,အစပိုင်းမှာအလားအလာကောင်းလို့ရှိခဲ့ပေမဲ့အဖွဲ့ဝင်အစုအစည်းတို့ဟာရည်ရချက်နဲ့အစီအစဉ်တွေကွဲပြားကြသလို SNA ရှမ်းမျိုးသားတက်မတော်လို့ခေါ်တဲ့ကျိုင်းတုံအဖွဲ့နဲ့နွန်စိဟံလို့ခေါ်တဲ့ရှမ်းလူငယ်စစ်တီအဖွဲ့တွေအစကတည်းကမပါခဲ့ဘူး။နောက်ဂျမီယန်ဦးဆောင်တဲ့ GRF ကုကန်အဖွဲ့ဟာလည်းရုပ်ကြီးမှာအနာလက်လွတ်ပြီးမြန်မာနိုင်ငံနဲ့ဝင်ရောက်လာတဲ့ KMP တရုတ်ဖြူနဲ့ဆက်ဆွယ်လာတာနောက်ဆွေဒီကနေမြေဘိန်းနိုင်ငံရေးပုပ်ပြင်းပေါ်တိတ်ထွမှုလာတဲ့ပြဿနာတွေနဲ့ကြုံလာခဲ့ရတယ်။ပိန်နောက်ကူရန်ကိုဆက်လက်ဥဆောင်သူလော်စိဟန်ဟာမြန်မာအစိုးရရဲ့ဖမ်းဆီးစီတံပေးတာကိုခံရရပါမယ်။နောက်ကကွယ်ရေးအဖွဲ့အဖြစ်မဆလာအစိုးရနဲ့လက်တွဲသွားခဲ့တယ်။သူမြန်မာမှာနောက်ထပ်တက်လာတဲ့ခွန်ဆာဟာလည်းနောက်ပိုင်းမှာနဝဒါစီလက်နက်ချသွားခဲ့တယ်။အဲဒီနောက်ခွန်ဆာရဲ့တံငယ်တဲ့တပ်ဖွဲ့တွေကိုသူရဲ့လက်ထောက်အရာရှိနဲ့တူဖြစ်သူရော့ရှတ်ကဥဆောင်ပြီးအဲ့ဆက်စီဆူရီပြန်လဲဖွဲ့စည်းရ မူလအဆက်ဆင်နဲ့ကွဲပြားအောင်စုတောင်ပိုင်းအဆက်ဆင်လို့ခေါ်ကြတယ်။သူဖွဲ့စည်းရဲ့နာမည်စစ်ကတော့ Shan State Restoration Council SSRC စံပြီးပြန်လဲထူထောင်ရေးကောင်စီဖြစ်တယ်။ဒါကြောင့် SSRC SS လို့ခေါ်ကြတယ်သူတို့။ချက်တဖက်မှာတော့မူလ SSC ဟာ Shan State Progressive Party SSPP စံပြီးတူတဲ့ပါတီကိုထူထောင်တယ်။ဒါကြောင့် SSC SSPP ဖြစ်လာခဲ့တယ်။ဒီဖွဲ့နောက်ပိုင်းမှာတရုတ်ဂူနီရိုက်ယူတဲ့ဘက်ကဘက်ကိုဥဖက်သွားတော့သောက်ဆန်းရောက်ဝင်တဲ့ခွန်ချန်လူလိုအစင်သာရှိတဲ့ခေါင်းဆောင်တွေဆွန့်ခွာသွားကြတယ်။အခုတော့ SSC SSPP ဟာဘက်ကဘက်ခွဲထွက်ခဲ့တဲ့ UWSC ဝတ်တပ်ဖွဲ့ကိုမိခိုပြီး UWSC အဖွဲ့လိုပဲမြန်မာစစ်တပ်နဲ့အပြည့်အစုံကိုသဘောတူညီသွားခဲ့တာအခုချိန်ကြီးတည်မြဲနေစေဖြစ်တယ်။ရုပ်ဆက်ဥဆောင်တဲ့ SSC RC SS ဟာလည်းပြလုံးကျအပြစ်ခတ်ရစေတဲ့သဘောတူညီချက်ဆိုတာကိုလက်ခံပြီးစံပြတောင်ပိုင်းမှာအခြေစိုက်နေတယ်။အခုအနာသိစစ်ကောင်စီကိုတပြီလုံးပုံကန်ထကြွနေချင်းပမာရင်အား20လောက်ရှိနေတဲ့ဒီစံတပ်မတော်နှစ်ခုကစီတန်းကိုထွက်မလာဘူး။စံပြတဲ့မှာတော့မြန်မာစစ်တပ်နဲ့တချင်းပလောင်ကူးကန်စားတဲ့နောက်ပိုင်းအင်အားစုတို့အကြအပြင်းထန်တိုက်ခိုက်နေကြတယ်။တပြီလုံးအနိုင်ရနဲ့စံတပ်မတော်နှစ်ခုကိုဘယ်လိုစင်ထိုးပြောမှာဆိုတာခက်ခဲပေမဲ့ကျန်တော်နိုင်အင်အားစုတွေကတော့သူတို့အပေါ်ခံပြင်းဒေါသဖြစ်ကောင်းဖြစ်နေလိမ့်မယ် RCSS ကိုစစ်ကောင်စီရဲ့မဟာမိတ်ဖြစ်နိုင်တယ်လို့ယူဆကြတယ်။2023အောက်တိုဘာမှာ RCSS ခေါင်းဆောင်ဗိုလ်ချုပ်ကြီးရော့ဆာဟာစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမြောက်ခရဲနေပြည်တော်မှာတွေ့ဆုံပြီးစံပြေပါဝင်တနိုင်ငံလုံးငင်းကြံတည်ငြိမ်ရေးဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကတည်ဝင်ကြေညာခဲ့တယ်။ RCSS နဲ့ SSC တို့အကြမ်းမှလည်းနေမည်အငင်းပါမှုနဲ့ထိတ်တိုက်ရင်ဆိုင်မှုတွေမကြခဏရှိနေတယ်။ဒီဖွဲ့တွေထဲမှာဘယ်လိုနိုင်ငံရေးစနစ်နဲ့ဘယ်လိုဖက်ဒရယ်စနစ်မျိုးကိုအကောင့်ထဲဖော်မလဲလှုပ်ဆောင်မလဲဆိုတဲ့အမျိုးအမြင်ကြီးရဲ့ရှောက်ဆန်းရောက်ခွေလိုခေါင်းဆောင်မျိုးတော့မရှိတော့ဘူးလို့ပါတီလက်နက်ကသုံးသပ်ထားတာဖြစ်ပါခင်ဗျာ။ Nearing starvation, Rakhine suffering depends as Myanmar junta evicted town by town. စစ်ကောင်စီတပ်တွေတမျိုးပြီးတမျိုးဆုတ်ခွာသွားတယ်နဲ့အမျှဒါခိုင်ဒုက္ခနဲ့ဆိုင်လာပြီးငပ်ပြတ်လူနေပါဖြစ်နေပြီဆိုတော့ကောင်းငင်ရေးသားချက်ကို diary.com ကထုံးလို့ပြောပြလို့ရတယ်။အေးခိုင်တက်တော့ဟာခိုင်မြောက်ပိုင်းမှာပြည်နယ်မျိုးတော်စစ်တွေနဲ့ nation ဆက်ဆက်နေတဲ့ပုံလူကျိုးရေးစေတောင်တို့အပါအဝင်မျိုးတော်တော်များများကိုသိမ့်ပိုက်နိုင်ခဲ့ပြီးပူစီတော်မောင်တော်ဘက်မှာလည်းတိုးတက်မှုတွေရရှိနေတယ်။စစ်တွေမျိုးကသိမ့်ပိုက်ဖို့တာဆုံနေတယ်။တပ်ဖွဲ့တွေရောက်ဒေသခံတွေကြေးရော်တွေစီထွက်ပြေးနေကြရတယ်အစားအစာမလုံလောက်တော့ဘူးတခြားအခက်အခဲတွေကျုံနေရတယ်ဒီလိုဟာအဆက်ဆက်တက်တော့သွားပြီးပြည်ရဲ့ရဲ့နေငယ်တွင်စေကောင်စီရဲ့ဘုံနာအပြင်းထန်ခံခဲ့ရတယ်အေးဟာမျိုးကိုသိမ့်ပိုက်ပြီးရှင်းနေမှုလုပ်နေတယ်စစ်တွေနဲ့မိုင်20လောက်ပဲဝေးတယ်ပုံကျုံဆိုရင်အေးကသိမ့်ပိုက်ထားနိုင်ပြီးမိုင်းရှင်းလုပ်ငန်းမျိုးကိုလုပ်နေတဲ့အတွက်ဒေသခံတွေပြန်လာလို့မရသေးဘူးလို့ပြောထားတယ်ရံပြဲမျိုးလည်းထုံနှီး၎င်းပဲဖြစ်နေတယ်ယခုမျိုးဟာဘုံနာကြောင့်ပျက်စီးသွားပြီးဒေသခံတွေလက်ရှိမလားထွက်ပြေးခဲ့ရတယ်။ပြည်내မျိုးတော်စစ်တွေမှာအစိုးရဝန်ထမ်းတွေပါဝင်တရားသားတွေထွက်ပြေးသွားကြတယ်။လူထဲမှာလူစိတ်ဝင်ကြတော့ဘူး။ပြည်စရာမရှိတဲ့ဒေသခံမွတ်စလင်တွေပဲကြံတယ်။စစ်ကောင်စီကတအားအခွင့်အောင်းယူပြီးမွတ်စလင်တွေကိုစစ်တင်နံပေးနေတယ်။အေးရဲ့နိုင်ငံရေးပဲချမ်းဖြစ်တဲ့ ULA ကတော့အုပ်ချုပ်ရေးတရားစီရင်ရေးတွေကိုပုံမှန်လုပ်နေပေမဲ့အေးကတော့စီယူပဲအဓိကထားနေရတာဖြစ်တယ်။လက်သမားတွေကတိုက်ပွဲမစခင်စပါးရိတ်နှံခဲ့ကြပေမဲ့အဲဒီစပါးတွေကိုထွက်ပြေးရမှာဆယ်မသွားနိုင်ဘူး။ဈေးကွက်လည်းမပိုးနိုင်ဘူး။ဝယ်သူလည်းမရှိဖြစ်နေတယ်။ပူစီရမွန်တော်ပဲနေဆက်ကုံသွေးရေးလည်းရတန်းထားတာလက်နဲ့ချီခဲ့ပြီးလူတွေလည်းနေဆက်ဖြတ်ခွင့်မရကြဘူး။တချို့ကလည်းအေးခွင့်ပြုချက်နဲ့သူတို့ထိန်ချုပ်နေပြီမှာခိုလုံရတယ်။သူလည်းချစ်ကရဆန်တဲရီဇရက်တွေစာပင်ကြောင့်လေဖုန်ကြီးကြောင့်နေမှာခိုလုံနေကြတယ်ဒုက္ခတဲ့စခန်းလို့သိကြမရှိဘူးအေးကတော့အထူးသဖြင့်မသန်စွန်းသူတွေအတွက်အစားအစာတွေထောက်ပံ့ပေးထားတယ်ကျန်းမာရေးအတွက်နှိစက်ရဆေးကိုစေကမှာရှိရဆေးဝါးနဲ့ကုသခံရတယ်တချို့ကလည်းရန်ကူတွေကိုအကူနေရတယ်တခန်းလူတို့ကအေးကိုထောက်ခံကြတော့စစ်ကောင်စီရဲ့ဖြက်လိဖြက်တံကိုအလူလိမ့်ခံကြရတယ်အေးရဲ့အမြင်မှုတွေအတက်ကြပြီမဲ့စစ်ပွဲမြန်မြန်ပြီးစေချင်ကြတယ်သူတို့ငပ်ပြလူနီပါအချိန်ဖြစ်နေပြီလို့ဒီသာကံတွေကိုကိုကပြီးဒီအေရာဝတီကရေးသားထားပါတယ်ခင်ဗျာ
ဒုတိယတော့ကလောက်ပဲဖြစ်ပါခင်ဗျာနောက်တစ်ပတ်မှဘယ်လိုများသုံးသပ်လာကြအောင်လဲဆိုတော့ကျွန်တော်စောင့်မျှော်လိုက်ကြပါစေအားလုံးကိုကျေးဇူးတင်ပါတယ်
VOA အစီအစဉ်တွေကို Radio ရုံးမြင်တန်းကြားလို့ပြင် YouTube ဆာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း YouTube ဆာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ
် VOA ရဲ့စနေမနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်များအခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကြပါပြီသတ္တဆောင်နဲ့ American တခွင်းနဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေမတင်ဆက်မိမှာအမျိုးသမီးကဏ္ဍနဲ့စတင်ပါမယ်မြန်မာနိုင်ငံမှာ Federal Democracy အုပ်ချုပ်ရေးထုံးကားလာဖို့အတွက်ကျိုးပန်းပြင်ဆင်နေတဲ့အခုလိုချိန်မှာကြားမဒန်တူရီကိုထည့်သွင်းစဉ်းစားတဲ့စီမံအုပ်ချုပ်မှုတွေဖြစ်အောင်အခုကတည်းကလက်တွေ့အကောင်အထည်ဖော်ကျင့်သုံးတာတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့မြန်မာမျိုးသမီးညီညွတ်ရေးနဲ့လူမျိုးရေးအဖွဲ့ကဦးဆောင်ကော်မတီဝင်ဒေါ်ဇက်နန်ရော့ကပြောပါတယ်။နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာသတင်းနှစ်ပတ်တာကျင်းပနေတဲ့မျိုးသမီးများအခြေပြကော်မရှင် CSW ရဲ့68ချိန်မြောက်ဆွေးနွေးပွဲတွေကိုဒေါ်ဇက်နန်ရော့အပါအဝင်မြန်မာနိုင်ငံကမျိုးသမီးအဖွဲ့တချို့တက်ရောက်ဆွေးနွေးနေကြတာပါ။ဘလို့အကြောင်းအရာတွေကိုဒီကဒါဆွေးနွေးခဲ့ကြပါလေ။ဘာကြောင့်မှလဲ။ Dorset Nanro ကို Docking Macbeth တွေကဆက်သွယ်မြင့်ထားပါတယ်ခင်ဗျာ
။ There's a path we must choose sometime.
အခုဒီအမေရိကန်ပြောင်းစုလို့ရောက်မျိုးကကုလသမဂ္ဂဌာနချုပ်မှာဒါအခုဆိုလို့ရှိရင်အမျိုးသမီးများအခြေပြကော်မရှင် CSW ရဲ့68ကြိမ်မြောက်ဆွေးနွေးပွဲကြီးကျင်းပနေတာမှာဒါဆီယမ်မဇန်နန်ရောအပါအဝင်ပေါ့နော်မြန်မာနိုင်ငံကလူခွေအမျိုးသမီးအဖွဲ့တွေကတက်ကြွလို့ရှားသူတွေလည်းတက်ရောက်နေရဆိုတာကိုသိရပါတယ်ဒီမတ်လ27နဲ့22မှာဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံအတွင်းကအမျိုးသမီးတွေကြုံတွေ့ရတဲ့ဒီကြားမှာတန်တူမညီမျှတဲ့အခြေအနေတွေပေါ့နော်ဒါတွေကိုသိကြကောင်းစင်လေးကွဲပြီးတော့မှဆွေးနွေးပွဲကြီးကျင်းပတာကိုလည်းအကြမ်းမြင့်တော့ကျွန်မသိထားပါတယ်ဆိုတော့အရင်နှစ်တွေမှာလည်းဒီလိုပဲ CSW ဆွေးနွေးပွဲတွေမှာမြန်မာမျိုးသမီးအပါအဝင်ဆွေးနွေးခဲ့ကြပူပါတယ်ဆိုတော့ဒီအကြောင်းအရာတွေကတစ်နှစ်တစ်နှစ်တည်းလည်းမတူဘူးဆိုတော့ဒီနှစ်မှာဆရာမတို့အနေနဲ့ဘယ်လိုအကြောင်းအရာတွေကိုအဓိကထားပြီးတော့ဆွေးနွေးတင်ပြကြရလဲဆိုတော့ကိုအရင်ဆုံးအကြမ်းမြင့်ပေါ့အချင်းချုပ်ပေါ့နော်ပြောပြပေးပါရှင
့်ဟုတ်ကဲ့ဒီနှစ်ကတော့ဒီ68ကြိမ်မြောက် CSW ရဲ့ဟိုပေါ့အဓိကအချက်နဲ့လဲထိဆက်မိတဲ့ခေါင်းစဉ်ပါပဲအဲ့ဒါကတော့မြန်မာနိုင်ငံမှာရဲ့ဆင်းရဲမျိုးမွေတည်မှုကိုဖယ်ရှားရေးရဲ့နောက်တစ်ခုကတော့မြန်မာနိုင်ငံရဲ့အုပ်ချုပ်စီမံမှုမှာပေါ့နော်အုပ်ချုပ်စီမံမှုမှာပို့ပြီးတော့တောင်းခံမှုတွေနဲ့ပို့ပြီးတော့မှအဲကောင်းမွန်တဲ့ပုံစံတွေဖြစ်လာနိုင်ဖို့အတွက်ကဒီဆင်းရဲမွေတည်မှုကိုပေးရှာရေးကိုအာရုံစိုက်မယ်နောက်တစ်ခုကတော့ gender တန်းတူရေးကိုပို့ပြီးတော့မှဆောင်းပေးတဲ့budget တွေရေးဆွဲရေးပေါ့နော်ဒီနှစ်ခုနဲ့ဒီနှစ်ခုကိုလှုပ်ချင်အဖြစ်ဒီစီအုပ်ချုပ်စီမံရေးပိုင်းမှာလည်းပို့ပြီးတော့အကောင်းဆုံးတဲ့ကိစ္စတွေဖြစ်လာနိုင်မယ်မြန်မာနိုင်ငံရဲ့အဓိကပေါ့နော်ဒီ formal ပေါ့ဒီအုပ်ချုပ်ရေးပိုင်းမှာဒီကိစ္စတွေကိုဘယ်လိုတွေလှုပ်ဆောင်ကြမလဲပေါ့မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာအုပ်ချုပ်စီမံရေးဆိုရင်ဝန်ကြီးဌာနတွေလည်းပါတယ်ပေါ့နော်။ကျန်တဲ့ကိစ္စရတဲ့အားလုံးမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးကိစ္စတွေအားလုံးမှာနိုင်ငံတကာကလည်းဘယ်လိုပုံစံမျိုးနဲ့ဒီဟိုပါပေါ့ဂျန်ဒါကိုထက်သွင်းစဉ်းစားတဲ့ဘတ်ဂျက်ရေးဆွဲမှုတွေဖြစ်လာအောင်ဘယ်လိုပံ့ပိုးကြမလဲဆိုတဲ့ခေါင်းစဉ်အကြောင်းအရာတွေပဲဖြစ်ပါတယ်လို့
ဘတ်ဂျက်ရေးဆွဲတဲ့နေရာမှာဒီဘဏ္ဍာငွေအသုံးစရေးဆွဲတဲ့နေရာမှာပဲဖြစ်ဖြစ်စီမံအုပ်ချုပ်မှုတွေမှာပဲဖြစ်ဖြစ်အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ဒီဂျန်ဒါနဲ့ပတ်သက်ပြီးတော့ဟိုထည့်သွင်းစဉ်းစားဖို့အရေးကြီးရယ်ဆိုတဲ့ဟာတွေအဓိကဆွေးနွေးပွဲတွေလာခဲ့ပါတယ်ဆိုတော့ဒီအကြောင်းအရာကိုဆရာမတို့ဒီနှစ်မှာဘာကြောင့်ရွေးချယ်ပြတာပါလဲဒါကအခုချိန်မှာဆွေးနွေးဖို့အတွက်ဘယ်လောက်အရေးကြီးနေပါလဲရှင
်ဟုတ်ကဲ့ဒီကိစ္စကဟိုမြန်မာနိုင်ငံအနေနဲ့ကြည့်မယ်ဆိုရင်ဒီလူဦးရေရဲ့52ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်တယ်ပေါ့နော်အခုချိန်ကာလမှာဆိုရင်တကယ့်ကိုကူညီထောက်ပံ့မှုတွေလိုအပ်နေတဲ့လူဦးရေက 4.5 တန်းရှိပါတယ်အဲ့တော့အဲ့ဒီထဲမှာ52ရာခိုင်နှုန်းကအမျိုးသမီးတွေပေါ့နော်အဲ့တော့အဲ့ဒီလိုဒီအမျိုးသမီးနဲ့အမျိုးသမီးငယ်တွေကဒီစီးပွားရေးနဲ့ပတ်သက်တဲ့ဒီခက်ခဲတွေခက်ခဲမှုတွေနောက်တစ်ခုကကြတော့ဒီဟာတွေကိုရင်ဆိုင်ကြော်လွှားနိုင်ဖို့အတွက်အင်မတန်မှကိုကြက်တဲနေတဲ့အချိန်ကာလလည်းဖြစ်ပါတယ်ပေါ့နော်ဒါလည်းအကြောင်းရင်းတစ်ခုဖြစ်တယ်အဲ့တော့အဲ့ဒါကြောင့်မို့လို့ဒီလိုအခြေအနေမျိုးမှာဈာမဒန်တူရေရှူတောင်းကနေပြီးတော့ဘယ်လိုပဲပုံစံနဲ့ဒီခက်ခဲမှုတွေပေါ်မှာကြော်လွှားနိုင်ဖို့အတွက်ထောက်ပံ့နေပြီလို့ရမလဲဒ ဒါတွေကိုဘယ်လိုကြော်လွှားလို့ရမလဲဆိုတာတွေလည်းကျွန်တော်တို့စဉ်းစားရမယ့်အချိန်ဖြစ်တယ်ပေါ့နော်ဒါဆင်းရဲမှုမွဲတေမှုရှုထောင့်ကလည်းနောက်တစ်ခုကတော့အလုတ်အကင်ခွင်လန်းနေအမျိုးသမီးတွေရဲ့အလုတ်အကင်ခွင်လန်းနေရအင်မတန်မှရှားပါးလာတဲ့အချိန်ဖြစ်တယ်အဲ့တော့အမျိုးသမီးတွေရဲ့အခွင့်လန်းအလုတ်အကင်ခွင်လန်းရှားပါးတဲ့အချိန်မှာဒါအမျိုးသမီးတွေအတွက်ပုံပြီးတော့ကျန်းမာရေးပိုင်းဆိုင်ရာမှာအဒီ risk ပေါ့နော်တကယ်ကိုခက်ခဲချင်းချောင်းမှုတွေရှိနိုင်တဲ့အလုပ်တွေကိုလုပ်သွားနိုင်ဖို့အတွက်လည်းတွန်းအားပို့ပေးမှုတွေလည်းကျွန်တော်တို့ရှိလာနိုင်တယ်။အဲအဲ့ဒါတွေလည်းကျွန်တော်တို့စဉ်းစားမိတဲ့ဒီအခြေတည်ရတဲ့အကြောင်းရင်းတွေလည်းဖြစ်တယ်။နောက်အကြီးမားဆုံးတစ်ခုကတော့ကျွန်တော်တို့ပြောတဲ့ဒီ pro democracy ဒီ emerging ပေါ့နော်အခုစပြီးတော့ပေါ်ပေါက်လာတဲ့ pro democratic governance ပေါ့အဲကျွန်တော်တို့ဒီကရားပြည်နယ်မှာတော်လကောင်ချင်းမှာကရန်နီပေါ့နော်ကျမတို့ပြောမှဆိုကရန်နီမှာတော်လကောင်ချင်းပြည်နယ်မှာတော်လကောင်ကြာနဲ့ဒီပြည်နယ်နဲ့တိုင်းဒေသကြီးတွေမှာ Federal Unit Governance Structure တွေကိုအုပ်ချုပ်နဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုဖော်ထုတ်နေတဲ့ကာလလည်းဖြစ်တယ်ပေါ့နော်ဒါတွေကအစ်စ်ပေါ်လာတဲ့ဒီဟိုအုပ်ချုပ်စီမံမှုပေါ့စုအဖွဲ့တွေပေါ့နော်အဲ့လိုလုံးဖြစ်လာတဲ့အချိန်မှာလည်းအဲတပြိုင်နက်ချင်းမှာဒီကိစ္စတွေကိုသူတို့ရဲ့လှုပ်ဆောင်တဲ့နေရာမှာဒီဖွဲ့စည်းပုံနေမှာဒီကိစ္စတွေကိုထက်သွင်းစဉ်းစားပြီးတော့မှလှုပ်ဆောင်ရေးဆွဲသွားနိုင်ဖို့အချိန်ထဲမှာလည်းတပြိုင်နက်သေးပဲလဲဟိုလက်တွေ့မှာလုပ်နိုင်ဖို့ပေါ့လေအဲ့တော့ဒီကိစ္စလည်းကျမတို့ဒီဟိုအကြောင်းရင်းတွေထဲမှာပါပါတယ်
ကြမ်းမှတန်းတူရေးကိုအခြေခံစဉ်းစားတဲ့အဂျန်ဒါကိုအခြေခံပြီးတော့စဉ်းစားတဲ့ဒီလိုအားနေတဲ့အတွက်ကြောင့်မို့အခုကြီးရရှိမှုကမျိုးသမီးတွေအတွက်ရခိုင်တို့အများကြီးနည်းနေရဆိုတာမျိုးကိုထောက်ပြထားတာကိုတွေ့ပါတယ်ဆိုတော့ဒါကအမျိုးသမီးတွေရဲ့နိုင်ငံရေးစီးပွားရေးပါဝင်မှုအခွင့်အလမ်းတွေကိုရောဘလို့အကန့်အသတ်ဟန်တာဖြစ်စေပါသလဲရှင
်ဟုတ်ကဲ့အဲ့တော့ကျမတို့ကအမျိုးသမီးတွေကိုပံ့ပိုးတာပေါ့နော်အမျိုးသမီးတွေကိုအထူးပြုပြီးတော့ပံ့ပိုးတာပေါ့နော်သူလည်းရှိချင်းနေရနည်းတဲ့အခါမှာသူကမျိုးသမီးတွေပံ့ပိုးတာနည်းတာတို့အဖွဲ့အစည်းတစ်ခုလုံးကိုတိုက်လောက်မှုရှိစေတယ်အဲ့တော့အစာရေစာရှားပါပြီဆိုရင်မိခင်တွေကတမလို့ရှင်လဲအိမ်မှာအမကြီးတွေပေါ့နော်အတော်တွေဘသူပဲဖြစ်ဖြစ်မျိုးသမီးတွေကသူတို့ကအိမ်သူအိမ်သားတွေသားသမီးတွေကိုပဲပို့ပြီးတော့မှချွေးတယ်သူတို့ဝမပေါ့နော်အဲမိခင်တွေကစားတယ်အဲ့တော့အငတ်ခံကြတယ်ပေါ့နော်နောက်ပြီးတော့ဖြစ်တယ်လို့စားတာပေါ့နော်ပိုက်ပြည့်ရုံပေါ့အထမင်းနဲ့အာငပိထောင်းလေးတစ်ခွဲငပိမရအောင်စားနေနေစားမလားကြောက်လို့ကြားပေါ်နေတော့အမျိုးအိုးလူစားတယ်အိုးမအိုးမဟင်းနေကြံတာလေးကိုစားတယ်အဲ့တော့ကြမ်းမာရေးထိုးတဲ့မှုကမိခင်တွေမှာပုံပြီးတော့မှတွေ့ရတယ်အဲ့မိခင်တွေကအိမ်ထောင်တာဝန်ပေါ့နော်အိမ်မှာရှိတဲ့မိသားစုအားလုံးရဲ့အသေးစိတ်လုပ်ငန်းတွေကိုလည်းသူတို့လုပ်ရတယ်သူတို့ကမကြမ်းမာဘူးဆိုရင်အဲ့ဒီအိမ်ထောင်ကဟိုအိမ်ထောင်တာဝန်ကထားဆောင်မှုမှာသူအားနေသွားပြီအဲ့ခါမှာဒီသားသမီးတွေရဲ့ဒီပညာရေးအဆောက်အအုံအရာမှာပေါ့နော်ဒါဆုံးယုံလာတယ်။မလုပ်နိုင်တော့ပေါ့နော်။အဲ့တော့အမျိုးသမီးတွေကိုနောက်တစ်ချက်ကကြတော့ပညာသင်ယူမှုနဲ့စီးပွားရေးအခွင့်အလုပ်အကန့်အခွင့်အလမ်းတွေကိုပေးလိုက်ခြင်းကအဲ့ဒီမိသားစုကိုရောလူအဖွဲ့အစည်းတစ်ခုလုံးကိုရောပံ့ပိုးလိုက်တာနဲ့အတူတူပဲဖြစ်ပါတယ်။ဆိုတော့သူတို့ဟာပွားများစေတဲ့သူတွေဖြစ်တယ်ပေါ့နော်အမျိုးသမီးတွေရဲ့သဘောတဘာဝကပွားများစေတဲ့သူတွေဖြစ်တယ်နောက်တစ်ခုကတော့ဒီနိုင်ငံရေးမှာဒီပါဝင်နိုင်စွာရှိတဲ့သူတချို့လည်းပါဝင်ဖို့ဆန္ဒရှိတယ်ဒါပေမဲ့အရေးချင်းတော့တိတ်မပြေဘူးဒါပေမဲ့အဲ့လိုလူတွေကိုလည်းနေရာပေးတာတို့မြင့်တင်တာတို့သူတို့ရဲ့အမြင်တွေအုံနောက်တွေကိုကျမတို့အပြည့်အဝအသုံးပြုခြင်းအသုံးပြုပေးဖို့ပေါ့နော်အဲ့ဒါတွေကကျမတို့အများကြီးပဲလိုအပ်ပါတယ်အဲလူပတ်ဝန်းကျင်ရဲ့နဲ့ပတ်သက်တဲ့အမြင်ပေါ့လေဖွံ့ဖြိုးတိုးတက်ရေးလုပ်တဲ့အခါမှာပဲဖြစ်ဖြစ်ပေါ့ကျမတို့ကမူဝါဒတွေရေးဆွဲတဲ့အခါမှာပဲဖြစ်ဖြစ်အမြင်ရှုထောင့်နေစုံဖို့လိုပါတယ်အဲ့တော့အမြင်ရှုထောင့်နေစုံဖို့အတွက်တိုင်ပင်ဆွေးနွေးတဲ့နေရာမှာလည်းအမျိုးသမီးတွေပါဖို့လိုတယ်ဆုံးဖြတ်တဲ့နေရာမှာလည်းဒါပါဖို့လိုပါတယ်လို့
ဆိုတော့အမျိုးသမီးတွေအမိနဲ့လည်းဒီလိုခွင့်လန်းဆုံးရှုံးနေရတဲ့အခြေအနေတွေပေါ့နော်သူတို့ရင်ဆိုင်ရတဲ့အခက်အခဲစိန်ခေါ်မှုတွေကိုဘလို့ပုံစံနဲ့ကြော်လွားတင်ပါလေဘာတွေကိုအဓိကလှုပ်ဆောင်တင်ပါလဲရှင
်အမျိုးသမီးတွေကိုအပြည့်ချင်တာကတော့ကျမတို့ပညာသင်ယူတဲ့အခါမှာဟိုပေါ့အသက်အရွယ်မယွင်းသင်ယူဖို့ပေါ့နော်ကတော့အသက်ကြီးသွားပြီအိုသွားပြီဆိုတာမျိုးမဟုတ်ဘဲနဲ့ အသက်အရွယ်မရွေးကိုပဝင်းချင်မှာတင်ယူလို့ရသမျှနီလန်းနေနဲ့တင်ယူဖို့ကျွန်မအားပေးခြင်းလဲဘလောက်ပဲခက်ခဲနေနေအမလျှော့ပဲနေပေါ့နော်တင်ယူမှုတွေကိုဆက်နေဖို့လိုပါတယ်အဲ့လိုပဲကိုယ်စီမှာလုံနိုင်လုဖို့အတွက်အခွင့်အလမ်းနေပေါ့နော်ကိုယ့်ကိုနေရာတနေရာပေးလို့ဒီကိစ္စမှာပါဝင်လှုပ်ဆောင်ပေးပါလို့ပြောလို့ရှင်လဲမငင်းမဲနဲ့ခွင့်လန်းတစ်ခုအနေနဲ့အရာရယူစုပ်ကင်ဖို့လိုပါတယ်ကျွန်တော်တို့အမျိုးသမီးတွေကနိုင်ငံရေးအထူးသဖြင့်နိုင်ငံရေးဆိုရင်အမျိုးသမီးနဲ့မဆိုင်ဘူးဆိုတော့ကျွန်တော်တို့ရဲ့ခေါင်းထဲမှာဘယ်လိုဝင်နေမှမသိတဲ့ကိစ္စရပ်တွေကျွန်တော်တို့ဆီမှာရှိပါတယ်အာတကယ်တမ်းကျတော့ဟိုတင်ယူရတာပါပဲပေါ့နော်တင်ယူရင်တချို့ကိစ္စတော်တော်များများကတော့တင်ယူရင်းနဲ့လုပ်ရင်းနဲ့ကျွမ်းကျင်သွားတဲ့ကိစ္စတွေပဲဖြစ်ပါတယ်လို့အဲ့ဒါကြောင့်အာဒီအဓိကကတော့ကိုယ်တိုင်ပေါ့အဲ့ဒီအမျိုးသမီးတွေကိုယ်တိုင်ကကြော်လွှားရေးဖို့လိုပါတယ်သူတို့အဲ့လိုမျိုးလုပ်နိုင်ဖို့အတွက်လည်းဘေးမှာပံ့ပိုးပေးတယ်ဒုတိယပေါ့နော်ပံ့ပိုးပေးတဲ့ဖွဲ့အစည်းတွေလိုပါတယ်အမျိုးသမီးဒီဖွဲ့အစည်းတွေအခွင့်အရေးအဖွဲ့အစည်းတွေနောက်အမျိုးသမီးဒီအဲစွမ်းဆောင်ရည်မြင့်တင်ပေးတဲ့အလုပ်တွေဒါတွေကအများကြီးဆက်ပြီးတော့မှဂန္ဓာအတိုင်းမှာပေါ့နော်စီးပွားရေးဂန္ဓာမှာတော့လည်းကောင်းနိုင်ငံရေးဂန္ဓာမှာတော့လည်းကောင်းဆက်ပြီးတော့မှလှုပ်ဆောင်ပေးဖို့ပံ့ပိုးပေးဖို့လိုပါသေးတယ်လို့
ဟုတ်ကဲ့ပါဆရာမနဲ့တော့အခုလို PV မြို့မိကဏ္ဍမှာပါဝင်ဆွေးနွေးရတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဆရာမကျေးဇူးတင်ပါပ
ါမကင်ဘူးထွေးတင်ဆက်ခဲ့တာပါဗျာအခုတော့သုတဆုံးနဲ့ American တခွင်အစီအစဉ်လှည့်ပါ American နိုင်ငံကြီးဌာနကကြီးကြပ်ပြီးနှစ်စဉ် Diversity Visa DV အစီအစဉ်နဲ့ American ပြည်ထောင်စုမှာလာပြီးရွှေပြောင်းအခြေချနေထိုင်နိုင်အောင်နိုင်ငံတချို့ကသူတွေအတွက်လမ်းဖွင့်ပေးထားပါတယ်American Green Card ကဆန်းမဲလို့လည်းသိကြတဲ့ Diversity Visa အစီအစဉ်ဒုတိယပိုင်းဖြစ်ဒီတစ်ပတ်မှာအနည်း20ကာလအတွင်း DV အစီအစဉ်3ချိန်လျှောက်ထားပြီးမှရွေးချယ်ခံရတဲ့ Matt Cindy ထွန်းက American ရောက်လာပြီးတဲ့နောက်မှာဘဝရည်တည်တဲ့ဘယ်လမ်းကြောင်းတွေရွေးချယ်ခဲ့ရလဲဆိုတာနဲ့ပတ်သက်ပြီးတော့တင်ပြထားပါတယ်ဗျာကိုအောင်တက်ဆက်ထားတာပါဗျာ
ဘူးဆိုလို့ရှိရင်ဒါ America ကိုကိုကရောက်လာပြီဆိုတော့ဒီအမေရိကန်ကိုလာမယ်ဆိုပြီးတော့ကိုရွေးချယ်ပြီးတော့လာခဲ့တဲ့အဆုံးဖြတ်ချက်ကဟိုမှန်ကန်တယ်လို့ထင်လား
ညီမအနေနဲ့ကတော့မှန်တယ်အနေလို့ထင်တယ်ဘာဖြစ်လို့လဲဆိုတော့ညီမကဟိုဒီနေ့ရက်လည်းအမေရိကန်ကိုလာချင်ပါဒီနေ့ရက်လည်းအမေရိကန်မှာနေချင်တယ်အမေရိကန်မှာကျောင်းတက်ချင်တယ်အမေရိကန်မှာအလုပ်လုပ်ချင်တယ်ဆိုတော့ကိုစိတ်ကူးရှိရတာဖြစ်တဲ့အတွက်အမေရိကန်ကိုကိုစိတ်ကူးရတာအတိုင်းအကောင့်ထဲပို့ပြီးလာတာဖြစ်တဲ့အတွက်ညီမအနေနဲ့မှန်တယ်လို့ထင်ချင်
ဒီနေရာမှာတခုမေးချင်တာကအမေရိကကိုလာမယ်ဆိုတဲ့ခါကျတော့ဒါအခုဆိုလို့ရှိရင်အမေရိကမှာကဒီသဏ္ဍာန်ပြစ်ခတ်မှုတွေနောက်တစ်ခုကခုနလိုကိုဗစ်ကာလနောက်ပိုင်းမှာဆိုလို့ရှိရင်အာရှသားတွေကိုအဓိကပြစ်မှတ်ထားပြီးတော့တိုက်ခိုက်တာမျိုးတွေအထူးသဖြင့်ဟိုနယူးယောက်လိုမြို့ကြီးတွေမှာဟိုဖြစ်တတ်ပါတယ်အဖြစ်များပါတယ်ဆိုတော့ဟိုအခုအမေရိကကိုကိုယ်တိုင်လာရမယ်ဆိုတော့ဟိုစိတ်ထဲမှာမစိုးရိမ်ဘူးလား
စိတ်ချင်းမှာပေါ့နော်လာမယ်ဆိုတဲ့အချိန်မှာဟိုအမေရိကန်မှာအဆင်ပြေမှမလာပေါ့နော်တခုခုဆိုရင်ဟိုဘယ်လိုများဖြစ်နေမလဲပေါ့စိတ်ပူနာရင်းရှိတယ်ဟိုအဲ့ဒါပေမဲ့တကယ်ဟိုပေါ့မလာနေမှာပေါ့နော်ဒီမှာရှိရဲ့ဟိုအတိတ်တွေကိုလည်းမေးကြည့်ရပေါ့နော်ဘယ်လိုမျိုးလဲပေါ့အဆင်ပြေပါမလားပေါ့မေးကြည့်ရတကယ်ဟိုအမေရိကန်ကိုရောက်လာတဲ့အခါကျတော့ဟိုအရင်ကြီးဟိုခွဲခြားတာမျိုးပေါ့အေရှားဖုန်းတွေနေတာမျိုးလို့အဲ့လိုမျိုးကတော့ညီမအရင်တော့မကြုံပါဘူးရှင်ဟုတ်ကဲ့
ဟိုအခုဒါဟိုအမေရိကန်ကိုရောက်တော့နယူးယောက်ကိုရောက်နေတော့အခုဘာလို့လုပ်လဲ
ညီမကဟိုပါပေါ့အခု Real Estate Agent လို့ပါတယ်ဟို New York State ရဲ့ Licensed Agent ပေါ့နော်ဟို Agent တွေဒီလိုရောင်းတာငှားတာဝယ်တာပေါ့အဲ့ဒါကိုစုံစမ်းနေတဲ့အမေကလို့ပါတယ်
ဆိုတော့အခုဒါဟိုရောက်တာဆိုရင်မေလကရောက်တယ်အခုဒါဟိုအောက်တိုဘာအထိပေါ့နော်ဆိုတော့ဒီ License ကဘယ်တော့ဟိုယူလိုက်တာပါလဲ
ဟုတ်ကဲ့ license က New York State license ကညီမကဟိုပါတော့ဒီအခုပြီးခဲ့တဲ့ဆက်ချင်းမှာ license ဆောင်ဝဲဟိုပေါ့အောက်သွားပြီးတော့ညီမ license ရသွားတယ်ပေါ့နော်ဟုတ်ကဲ့ဟို New York ကိုရောက်ပြီးတော့ဟိုပေါ့ဒီ3လကျော်လောက်ပါလေညီမ license agent ဖြစ်သွားတာရှင် license ဆောင်ဝဲအောက်သွားတော့ပ
America ကိုမလာခင်မှာ America ရောက်လို့ရှင်ကိုဘာလုပ်မယ်ဆိုတာမျိုးကြိုပြီးတော့ဟိုစဉ်းစားထားခဲ့လား
စဉ်းစားထားခဲ့တာရှိတယ်အခုဒီပြီးတော့အမေရိကန်ကိုလာလို့နေဆိုတဲ့အချိန်မှာပေါ့နော် အမေရိကန်နဲ့ပတ်သက်တဲ့ဟာတွေအကုန်လိုက်ပြီးတော့လေ့လာရတယ်။ဟိုပြင်ဆင်နေပေါ့။ဘာလို့အမေရိကန်ကညီမက immigrant အနေနဲ့လာမှာဖြစ်တဲ့အတွက်ကိုယ်လည်းတခါမှမရောက်နိုင်ဘူးလေ။အဲ့တော့ဒီအမေရိကန်ကိုရောက်တဲ့အခါကျရင်ငါဘာတွေလုပ်မလဲ၊ငါဘာတွေတိထားလို့လုပ်မလဲ။အမေရိကန်နဲ့ပတ်သက်တဲ့ information တွေကလိုက်ပြီးတော့လေ့လာတယ်၊စာရင်းလိုက်ဖတ်တယ်၊ပြင်ဆင်နေပေါ့နော်။အမေရိကန်ရဲ့ယူနီမှုဘဝတွေအကြောင်းအမေရိကန်အကြောင်းကြီးချရဲ့စာအုပ်လေးအုပ်ဒီမှာဖတ်တယ်။မြန်မာအိုက်တဲမှာအမေရိကန်ရောက်လို့ရှိရင်ငါဘာတွေသိထားစေလဲ။ငါရောက်တာနေမှာဘာတွေလုပ်ရမလဲ။ကြိုပြီးတော့ပြင်တယ်။နောက်တော့အမေရိကန်ရောက်တာနေဟို agent တွေလုပ်နေဆိုတဲ့စိတ်ကူးပါလေရှိထားပြီလား။အဲ့ဒါကြောင့်မလို့ဒီရောက်တော့လေဟိုဒီ real estate agent အလုပ်ကိုလုပ်ဖြစ်သွားတာရှင
်။ဟို agent တွေရောက်တဲ့အလုပ်ကိုဘာကြောင့်ရွေးခဲ့တာလဲ
။မြန်မာက real estate ကိုလုပ်ငန်းဖို့ပေါ့လို့ဒီအလုပ်ကိုစိတ်လေးချိန်တယ်စိတ်ရဲ့ဝင်စားတယ်။ဘာဖြစ်လဲဆိုညီမလေးကလည်းဒီ real estate တွေလုပ်ခဲ့တာ။ဟို2014ခုနှစ်မှာညီမက agency လောကလေးကိုစပြီးတော့ဝင်နေ။အခုဆိုလို့ရှိရင်ဟိုဒီလုပ်ငန်းလုပ်တတ်က9နှစ်ကျော်ပြီပေါ့နော်။ဒီ agency အလုပ်ပဲညီမလုပ်ခဲ့တာဖြစ်တဲ့အတွက်အမေရိကန်ရောက်တဲ့အခါမှာလည်းဒီလုပ်ကိုဆက်လုပ်ဖြစ်တာပါ။
အင်ချမ်းမီလုပ်ငန်းလိုင်စင်ပေါ့နော်ဟိုကိုကဖြေရမယ်ဆိုတော့ဘယ်လောက်ကိုကဟိုလေ့လာခဲ့ရလဲဒီဆက်မွေးမဖြေခင
်ဟောညီမကဟိုတရားနဲ့တရားစာဖတ်တဲ့နှုံးနေပေါ့နော်ဟိုမဖြေဘူးပေါ့နော်ညီမကတော့စာပွဲဖြေဖို့အတွက်ညီမတလားခွင့်နဲ့စာဖတ်ခင်ရတယ်ဟိုတရားနဲ့တရားကစာပွဲဖြေဖို့ပြင်ဆင်ရတဲ့အချိန်ကိုရဲ့စာဖတ်အားပေါ့နော်ဟိုကိုရဲ့သဘောပေါက်နားလေတယ်ပေါ့မူတည်ဘူးတော့ပေါ့ဆိုတော့ညီမကတော့တလားကိုရအချိန်ယူပြီးတော့စာဖတ်တယ် license ဆောင်ဝယ်ဝင်ရှိတယ်အစိုးရရဲ့ဒီဟိုပေါ့ license agent ဝင်ရှိတယ်ဆောင်ဝယ်အောင်သွားတယ်ညီမ licensed agent ဖြစ်တယ်ရှင်ဟုတ်ကဲ့
ဟိုပုံမှန်ဆိုရင်ရောဒီလိုဆောင်ဝယ်ဖြည့်ဖို့အတွက်ဆိုလို့ရှိရင်ဘယ်လောက်ဟိုအချိန်ယူရတယ်ဆိုတာမျိုးသိထားပါလဲ
ပုံမှန်ကသူက3လဟန်ပြီးတော့6လလောက်စာဖတ်တယ်ဟိုတရားနဲ့တရားကတော့မတူဘူးပေါ့နော်အချိန်ပေးနိုင်တာရဲ့ဟိုစာလိုက်နိုင်တဲ့ပုံမှန်မျိုးကြည့်ပြီးတော့အဲ့အချိန်ကကွာသွားတာရှင့်ဟိုစာဖတ်တဲ့အချိန်ကအဲ့လိုပုံမှန်တရားနဲ့တရားတော့မတူဘူးပေါ့နော်အဲ့လိုရှိရဲ့ရှင့
်ဟိုအားလုံးဒီဟိုကိုဒီစာအုပ်စာရန်နောက်တစ်ခုကဒါဆက်မိုးရဲဖြေတယ်ဆိုတော့ရောအားလုံးကုန်ကြစရိတ်ဘယ်လောက်ရှိပါလဲ
ဟုတ်ကဲ့ညီမတို့ကရောညီမက online ကနေပြီးတော့ညီမတို့ကဒီတင်ငန်းတက်တယ်ပေါ့နော် online ကနေတင်ငန်းတက်တယ်အဲ့တော့ကဒေါ်လာ300ညီကောင်လောက်ပေးရတယ်ပြီးတော့အဲ့မှာအရင်ရဲ့ကျောင်းရဲ့ဆောင်ဝယ်ကိုရင်းချရတယ်ပေါ့အဲ့ school exam ပေါ့ school exam အောင်သွားပြီဆိုတော့မှအစိုးရရဲ့ government agent ကိုဖြေရတယ်။ဒါတော့ agent တစ်ခုဖြေပြီးတော့မှ license ဖြစ်တာ။ဟိုအစိုးရ agent ကတော့စာပွဲတစ်ခါဖြေလို့ရှိရင် $15 ပေးရတယ်။ဟုတ်ကဲ့။ဟိုကုန်စည်စိတ်ကတော့ညီမညီလေးတို့အရင်ပေါ့။ဒါညီမကုန်နေတာပေါ့နော်။ဟိုတခြားလူတွေကတော့ဘယ်တော့ကုန်နေတော့ညီမလေးတိကျအောင်မသိဘူးရှင်။ဟုတ်ကဲ့
။ဟိုအခုဒီ agent မြေဟိုလုပ်ငန်းပေါ့လေ။လုပ်နေတဲ့အခါကျတော့အဆင်ပြေလား။
အစင်းကြီးအခုညီမကအခုပေါ့နော်ညီမရဲ့ customer တွေထဲမှာဆိုရင်ညီမတွေလည်းရှိတယ်ဟိုနိုင်ငံခြားသားတွေလည်းရှိတယ်ဟိုတော့ဘာဖြစ်လဲဆိုညီမကညီမ community မှာလည်းလုပ်တယ်လို့ဒီနိုင်ငံခြားသားတွေပေါ့နော်နိုင်ငံခြား community မှာလည်းညီမအလုပ်လုပ်တယ်အဲ့လိုမျိုးဆိုတော့အခုဆိုရင်ညီမကတော့ဒီညီမ real estate agent လုပ်တယ်ဆိုတော့ဟိုလူတွေတော့တော်တော်များတည်နေပြီရှင်ဟုတ်ကဲ့
ပြေလျှောက်ပြီးတော့ရောကိုဒီ American Aimet ဒီ account တွေပေါ်ဖို့အတွက်ကိုဘာတွေဆက်ပြီးတော့လုပ်မယ်ဆိုတာမျိုးစဉ်းစားထားတာရှိပါလဲ
စဉ်းစားထားတာရှိတယ်ညီမရဲ့ American Dream ပေါ့ဟို American Dream ကတော့ဒီမှာ America ကိုအခုရောက်လာပြီး HME အလုပ်လဲဟိုစပြလို့เนาะလုပ်နေပြီဆိုတော့ဟိုဒီ America မှာအောင်မြင်တဲ့ Real Estate Agent တယောက်ဖြစ်အောင် Broker တယောက်ဖြစ်အောင်ပေါ့เนาะစူးစမ်းသွားဖို့ညီမဒါညီမ Aimet ရှိတယ်အဲ့ဒီအတွက်ကိုလည်းညီမအလုပ်တွေပို့ပြီးတော့လုပ်မှာမျိုးရှိပါတယ်ရှင်
ကိုကိုတိုင်းကတော့ green card ကန်ဆယ်မင်းနဲ့အခုဆိုလို့ရှိရင်အမေရိကန်ကိုရောက်လာပြီဆိုတော့နောက်ထပ်ဟိုတခြားလာမဲ့သူတွေလာဖို့ကြိုးစားနေတဲ့သူတွေအတွက်ပေါ့လေဟိုဘယ်လိုသတင်းစကားမျိုးပြန်ပြောချင်ပါလဲ
ဟိုလူတိုင်းမှာအိမ်မက်တွေရှိရပေါ့နော်စိတ်ကူးတွေရှိရတကယ်လို့အမေရိကန်ကိုလာဖို့စိတ်ကူးရှိရဟိုလာချင်နေဆိုလို့ရှိရင်ပေါ့နော်ဒီဗီတူကဒီဗီလာတဲ့လာမယ်ဆိုလို့ရှိရင် greater လေးရတယ်ပေါ့နော်ဟိုနောက်ပြီးတော့ဒီမှာကိုယ့်ရဲ့အိမ်မက်တွေကိုယ့်ရဲ့စိတ်ကူးတွေပေါ့ American dream ကိုအကောင့်ထဲထွန်အောင်ကျူးစားလာလို့ပြောဆိုပါတယ
်ဟုတ်ကဲ့ဟိုအခုလို့အချိန်ပေးပြီးတော့ဆက်ကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆင်ပြေဟု
တ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ရှင်
ကိုအောင်တက်ဆက်ခဲ့တာပါဗျာအခုတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နှိပညာအစီအစဉ်အလှည့်ကြပါပြီဗျာဒံတတ္ထုဖြစ်တဲ့အလူမီနီယံအပြင်ရွှေငွေကြီးနေတန်တွတ်လိုမျိုးလူသုံးများတဲ့တတ္ထုတွေကိုသူ့ချီတက်တက်မသုံးပဲတတ္ထုဆက်အလွိုင်းဖြစ်ရော့ဆက်သုံးရတာဘာကြောင့်မလဲဆိုတာကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းတက်ဆက်ထားပါဗျာ
တတ္ထုတွေကိုဘာကြောင့်ရော့ဆက်ပြီးသုံးကြပါသလဲဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပြပေးပါမယ်
တန်းတော့ပြန်ပြော့တော့အသုံးသိမ့်မယ်ကိုဒီတော့သူတို့ကိုတခြားတသုတစ်မျိုးနဲ့ပေါင်းဆက်ပြီးတော့သုံးကြတာအဲ့ဒီကိုတတုပေါင်းဆက်တာကိုအလွိုင်းလို့ခေါ်တယ်ဘုံမာတွေကလည်းအရင်တည်းကလောဟာလို့သုံးကြပါတယ်ဒါပေမဲ့ဒီခက်ကလူတွေကတော့လောဟာဆိုတော့သိမသိတော့ဘူးတတုဆက်လို့ခေါ်ပါတယ်ဒါပေမဲ့အလွိုင်းကိုတော့ပိုသိပါတယ်အလွိုင်းကတတုတွေတစ်ခုနဲ့တစ်ခုရောဆက်ထားတာဖြစ်တယ်ဂုံတတိပိုကောင်းအောင်ရောဆက်ထားတာဖြစ်တယ်တတုဆိုတဲ့ဟာကငကူကပြော့တယ်သူတို့ကိုတစ်ခုနဲ့တစ်ခုရောဆက်လိုက်တဲ့ခါမှာပေါင်းဆက်တာပဲရှိတယ်ဓာတ်ပြူတာမဟုတ်အဲ့တော့ဓာတ်ပြူတာမဟုတ်နဲ့ပေါင်းဆက်တဲ့ခါမှာရုပ်ပိုင်းဆိုင်ရာကအမှန်တမ်းကကောင်းလာတဲ့ခွန်အားဖြစ်လာစေတယ်ဒါကြောင့်ဒီတတုတွေကိုအလွိုင်းအနေနဲ့သုံးကြတာလို့ပြောချင်ပါတယ
်ဟုတ်ကဲ့ပါဆရာဆိုတော့ဥပမာတစ်ခုလောက်ပြောပြပေးပါဆရာအလွိုင်းနဲ့ပတ်သက်ပြီးတော့
အလွိုင်းနဲ့ပတ်သက်လို့ကျွန်တော်သဘောကျလာတော့အလူမီနီယံအလွိုင်းပေါ့အလူမီနီယံအလွိုင်းကိုကျွန်တော်တို့ကသတ္တုအနေနဲ့အလူမီနီယံဆိုတာဗမာဒံသတ္တုလို့ခေါ်တယ်။သူကတခါလေကျတော့ညိုမဲလာတယ်ညစ်လာတယ်နည်းနည်းလေးရှိတယ်။ဒါပေမဲ့အဲ့ဒံသတ္တုကိုဒီတိုင်းမသုံးမနဲ့အလွိုင်းလို့ပြီးတော့သုံးတယ်။အဲ့ဒါဘာနဲ့သုံးလဲဆိုရင်မက်ဂနီဆီယံနဲ့ရောပြီးတော့သုံးတယ်။မက်ဂနီဆီယံနဲ့ရောလိုက်ရင်အတော်လေးကိုမာကျော်လာပြီးတော့အသုံးခံလာတယ်ဒီနေ့ခင်မှာဆိုရင်တစ်သားတွေရှားလာတော့ဗဒင်းပေါက်တွေလုတ်တဲ့ခါမှာအလူမီနီယံတကားတွေကိုတုံးကြတယ်တစ်သားစားအလူမီနီယံတုံးတဲ့ခါမှာအမှန်တမ်းအဆင်ပြေလာတယ်တုံးတဲ့အဲ့ဒီအလူမီနီယံလို့ခေါ်တဲ့ဟာကကျွန်တော်တို့တတုဆက်တွေဖြစ်တယ
်ဒီတတုဆက်ကချင်းမင်းဟင်းချက်တဲ့ဥရိယာဆက်ပေါ့နော်ဒါတွေကိုတုံးတာပါလားဆရာ
အင်းပေါ့ဒီချင်းမင်းဥချက်တဲ့ကဆက်ပြီးတော့လေးရင်ပြန်နေမှာကျွန်တော်တို့သုံးတဲ့အလူမီနီယံကတော့အမှန်ကောင်းတဲ့အလူမီနီယံပေါ့သူက light weight ပေါ့ပေါ့လဲပေါ့လဲအင်္ဂလိပ်တွေနဲ့ဂျာမနီကစစ်ဖြစ်တဲ့ဒုတိယကောဘာစစ်မှာနောက်တစ်ခါကျွန်တော်တို့ဂျပန်ကလည်းပါလာတယ်အဲ့ဒီခါမှာလေးရင်နဲ့အများကြီးသုံးကြတယ်အဲ့ဒီလေးရင်တွေထဲမှာလေးရင်ပြည့်ကြတဲ့အခါမှာဂျပန်လေးရင်ကိုအင်္ဂလိပ်တွေက light လုပ်တဲ့အခါမှာဆိုရင်သူ့စီမှာပါတဲ့တတ်တူဆက်အလူမီနီယံတတ်တူဆက်ကအမှန်ကောင်းတဲ့တတ်တူဆက်ဖြစ်နေအဲ့ဒါမန်နီဆီယန်တို့တတနီယံလို့ပါလာတယ်အဲ့တတ်တုဆက်ကို7075ဆိုတော့နာမည်ပေးပါအင်္ဂလိပ်ကလည်းအဲ့ဒီလေရင်မျိုးကိုထုတ်တယ်ဒီနောက်ပိုင်းမှာလေရင်တွေထုတ်ရ7075ထုတ်တယ်ဒီဆူမီတိုမိုမတရားဆိုတော့ဂျပန်မှာနာမည်ကြီးတဲ့ဒီအလူမီနီယံတတ်တုဆက်ကတကယ်တကယ်တော့ဂျပန်ကိုခရက်ဒစ်ပေးရမှာပေါ့လေသူတို့တော့သူတို့ကဆက်ပြီးလုပ်တယ်စစ်အတွင်းမှာပေါ်လာတဲ့ဟာဖြစ်တယ်ခနေ့ချီရသုံးတယ်ကျွန်တော်တို့ကတော့ဘုမာပြည်ကတော့အဲ့ဒီဘုမာပြည်မှာလာတဲ့လေရင်တွေအများကြီးတွေပြက်ကြတယ်ဂျပန်လေရင်ဖြစ်အင်္ဂလိပ်လေရင်ဖြစ်ပြက်ကြရင်ကျွန်တော်တို့ကတတ်တူအရေချိုလိုက်တာပဲဘာကြောင့်အရေချိုလိုက်လဲဆိုတော့အဲ့ဒီခက်ကပိုးခွက်ကန်နေအမှန်တမ်းရှားတယ်ရန်ကုန်နဲ့ဆယ်မိုင်လောက်ပဲကွာတဲ့ဓာတ်ပိန်နဲ့တပြုတ်မှာတတ်တူအရေချိုတဲ့လုပ်ငန်းလေးတွေရှိတယ်သူတို့ကဒံအိုးဒံွက်အထူးသဖြင့်ရင်းနှီးခရဓာတ်တွေကိုအများကြီးလှုပ်တယ်ဒီနောက်ပိုင်းမှာတော့ဒီအနုပညာပစ္စည်းတွေလည်းလုပ်ပါလေအဲ့တော့တပြုတ်နဲ့ဓာပိန်ကလူတွေကိုလေးရင်အကြီးကျိုးတဲ့လူတွေအနေနဲ့သိကြတယ
်အလူမီနီယံကတော်တော်ဘောနော်ဓာတ်ဥထန်ကွက်တယ်မကောင်းလေးမြန်စီသူတို့အလွိုင်းလေးလှုပ်တော့ပုံဟိုကပုံစံတော့အမျိုးမျိုးရှိနေတာပေါ့စီတတုဆက်တဲ့အချိုးအစကွာတာနဲ့အမျှဒီထွက်လာတဲ့ပစ္စည်းကအရေးသေးတွေကွာတော့မှာပေါ့
ဟုတ်တယ်ဟုတ်တယ်သူကအမျိုးစုံဆက်လို့ရတယ်ဒါပေမဲ့တခါကြီးကအမျိုးစုံပုံစံမျိုးမျိုးဆက်လို့မရတဲ့ဟာလည်းရှိတယ်ဥပမာတန်မဏိဆိုတော့ရေရွတ်တန်ဆိုရင်လည်းပျော့တယ်သူကတန်ကြီးလည်းတက်လွယ်တယ်သိတ်သုံးလို့မရအောင်အဲ့တော့သူ့ကိုကာဗွန်နဲ့ရောပြီးတော့သုံးရတယ်ဒုတိယကမ္ဘာစစ်ပတ်ဝန်းကျင်မှာဒီတန်မဏိကအရန်ထုံးကားနေပါပြီဘက်စမာဆိုတဲ့ပုဂ္ဂိုလ်ကအဲ့ဒီတန်မဏိလုပ်တဲ့လုပ်ငန်းကိုသူကအသေးစားတွေ့ရတာအမေရိကကအန်ဒရူး 干那个了，他他们的龙岩湖的我家了，他不是马家的等于来的。他们的呢，恰他都上面所以被他杀了，所以嘎嘣的杀不到来了。哎，他们的嘛嘎嘣王八才没把的，王八才那伢也，哎，他们的个就来杀了一票了。我打的过啊，嘎嘣伢把做救活了，嘎嘣地价便宜，俺们就打水看了。俺老李打水看呢，咱们的地哦，这哪里？我是带的啊，公公啊，俺的满干的有三户，老爹，老板家了，苦米样的奶奶特别，外面苦米样面面特别硬 ，stainless steel， 龙娃当年没得的，咱们的个呀，这爸妈这哪里干的不？别死的当啊，等那个当年等那几个是吧嘞？那叫比车都干了不？咱们的个。electricity save 都呢三年半必须呢对了卡家人阿罗的股票贵了呢你不对吗吧这哪里股啊内容啊了人家累了在看嘛哎你路的哎你嘛修修到爆掉了有人呢都要热线撇的热线撇的说了都要 electricity save 撇的哎那叫这哪里内容啊了说了你别人现在今年了你苏亚今年了吧哎了苏亚今年了路的几家了喏，那俺们偏南都添加了，没好吧？我这个偏南的话，都比较的水洼的吧，人家说了，公共的沙子叫皮带路对呀的。咱们的钢砂路径，就那个咱们的钢砂，就那个 stainless steel 好了。但你们这的哈，表面的嘞，哎，克罗米亚呀、尼格呀，那苦油啊，不 stainless steel 的路的，松开人的嘛，都那吧。你搞起来就什么搞单漂亮外出来路哎 ，stainless steel 呢，说了，但你们这不 ，wind turbine 路。这大盘的高楼嘛嘞 ，stainless steel 他们那都明白嘞。不过，不过了，也有 steel 了，咱们嘛有啊。大楼的 steel 家了，也有 steel 外皮的。这个电八楼啊，我这里呢就看嘞，西沙电呢是吧？布呢的钱嘛 ，TV 啊嘞，哎 ，TV 来马脚就杀掉了。不过，你他们能搞那大皮的。
那个开毛牛也标价进来呗。ที่เดินไปก็ติดปัญหาหนี้ปัญญากันเอาที่มาเวยันอะไรเดี๋ยวสิน่ารบมาเปลี่ยนไปส่งยาไป
ท็อกกิ้งมิวเตอร์เด็กสักครับว่าอย่ากูรอเจ้าหนี้เด็กเชิงตัวมาตรีจริงๆกูจะน้องก็ไปติมพี่อาบีบแบบเนี้ยกาซามาพี่ข่ายเสียด้วยอเมริกันเดินเนี่ยสูบพิจิตรมุจังกูตั้งใจนี่ก็กูแล้วทำการลงยุ่ยกังซีมารัสเซียเนี่ยที่อยู่กับวิดูอันนั้นต้องไปช้าแก่ละจ้ากูที่ที่พิวมาเป็นอันเดียบอู่อเมริกันเดินเนี่ยสูบพิจิตรกูลงยุ่ยกังซีพ่อแม่สังหารนั่งเงี้ยก็สัตว์นั่งเงี้ยก็ทักขังเงี้ยบีรัสเซียที่อยู่เนี่ยดูแอลจีเรียก็กังวลเขิดลูกแก่ยานั่งเงี้ยก็เลยจานีแก่ละบ่เปล่าแต่ข้ามอสโกนับไปก้าวไปอยู่ที่คุเรียลูกกูตั้งใจนี่มาตั้งแต่มาเรียนวิญญาณพิฆาตมูฮ่าตลอดเลยเช็คพิจารณาไอเอสสตุ้ยจ้าเพื่อการจีนอะไรไปเลยบริเตนดาวินเอ็นชิสันวิลามินดาวิลเลียนเอจีนาร์วิลามินดาบีแคทริงาตุกันซายอกาคันซานีอาบีกันอุกุตามุกสัตว์เลี้ยงสัตว์นี้จังตั้งใจนี่มาไปทบทวนในวิดีโอเดมาพิจารณาคันซายอกามิวสาวรอที่จะทบทวนมาอุ้มยามีมาสัตว์เซตเทนท์ปูมาร์โรมีมาเลงยันดารีด้วยอเมริกันเองมา TPS ที่เขาเรียกยานีไทยเงินกูนอกจากนี้ตัดแต่งทัดดูไล่เดือดอเมริกันมีมีลงอยู่เองวันจีก็ต้องจานีมาจีนยาวเลยอเมริกันมาเจ้าหนี้มาในงานด่ารีเนี่ยอเมริกันมายายก้าวไปในไทยเงินเส้น TPS ด้วยชาวท้าบุนท้าวนั่นเสร็จแต่คุณเนี่ยเทียสัตย์เองคุยผิวเกล้าวมาในงานอ่ะกูเชื่อที่อันนี้จีดีราจะเอาตัวด้วยยานีไทยเงินกูดินเนี่ยนท้าวนั่นเสร็จเลยมีลานนั่นเสร็จชาวเอกานีนท้าวนั่นเสร็จงานโนเวมานนั่นเสร็จงานไอที่นับแต่สิ้นลาทมาตัดแต่งดูไล่เดือดชัวร์แต่ข้าหน้าที่มีมาเยอะแต่เรนต์ปูมาโรอินเดียในเงินใจวันจีจีเชงก้าฮะทัพจานิกันมาในเงินเสียอาเซียนทุกตันมาอัลลังคีออนคิตติฮอนเน่นิวเดลีมีมาด้วยส่วนมีมาในเงินชินีเนปัตติปิสุนิกะจาวาเรลาวตุริยาในเงินใจวันจีเลพเดนมาในเงินเสียอาเซียนทุกตันมาคิตติฮอนเน่ตัวฮะมีมาในเงินเลชิชินีเนปัตติปิสุนิกะจาเรลุพิวาเรอินเดียในเงินนี้บอกยังแค่มูริเลทเดนสุนิกะบีดีสุนิมัวปุ่นเนบีโจชิเดลุอินเดียในเงินใจวันจีกาลุมุมีเดียเอ็กซ์มาที่ด่าทารับที่ปาร์เลยนะแต่เจนโจ้ตัวยาเราทะเลาะบ่อยคือมันแค่ซีซันทั่วโลกมีว่ากูยังมองพี่ปีดอยกแต่ใจแต่ก็เราเจนส์เป็ดที่ปาร์เลยนะดีกันมันแค่ซีซันนี้กูวิดีโอพีเอ็นวีเว็บไซต์ยูทูบเฟซบุ๊กสามย์นี่อะไรกันที่ชูอาเป็กจ่าเลยปริตติอาลูเจสุตมาเลยนะตอนนี้ชินีเนี่ยกว่ามาปีตุปีตาอาลูเป ဘေးရန်တွေရဲ့ကင်းတော့ခခတဲ့ရှင်းနေပြီးနှစ်တစ်ခုချိန်ခါမှာကျွန်မပြောထားပါသေးတယ်ညာကျွန်တော်ညဉ့်ပါဗျာ